Welcome to the Voice of America in Burmese.
ကျွန်မနိုင်ငံမှာရှာဝါရှင်တန်မြို့ရောဟီဝေနယ်ရီကန်တန်ကန်နဲ့2020အောက်တိုဘာလ26ရက်ဗိုတဖူးနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံနှုန်းနေ့မနက်
6ဒေတာတလောပိုလီယိုအကျိုးသက်ရောဂါကျင်းစင်သွားပြီဖြစ်ကြောင်းWHOကပကျန်းမာရေးဖွဲ့ကြီးကကြေညာလိုက်ပါတယ်။အာဖရိကဒေတာမှာလင်းနှစ်တာကာလအတွင်းပိုလီယိုရောဂါကျင်းစင်သွားတာကြောင့်WHOရဲ့ဒေတာချက်ခုတွေကငါးခုမှာဒီရောဂါတန်ခိုးမှုကျင်းသွားတဲ့သမိုင်းဝင်အောင်မြင်မှုဖြစ်ပါတယ်။ဒါအပြင်ကြောက်ရောဂါပြီးရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ပိုလီယိုရောဂါကမ္ဘာမှာကျင်းစင
န်တွေဟာခြေရင်ဖြစ်စေတင်းဘောတို့ဘတ်စကားတို့စက်ဘိန်းတို့နဲ့ဖြစ်စေဝေးလံခုံဖျားဒေသတွေကကလေးငယ်တွေစီရောက်အောင်စူးစမ်းခဲ့ကြတာပါအာဖရိကဒေသမှာပိုလီယိုကင်းစင်ရေးအတွက်1996ခုနှစ်မှာတောင်အာဖရိကသမ္မတနယ်ဆန်မန်ဒဲလာကဦးဆောင်ပြီးကလေးငယ်တိုင်းပိုလီယိုကာကွယ်ဆေးထိုးနိုင်အောင်စူးစမ်းကြဖို့အာဖရိကတိုက်ပင်နိုင်ငံတွေကခေါင်းဆောင်တွေကိုဆော်ရခဲ့တာပါ။အဲဒီအချိန်ကအာဖရိကတိုင်မှာနှစ်ဆင်ကလေးငယ်ပေါင်း9000ခွဲလောက်ပိုလီယိုအကျော်တေရောဂါခံစားနေရတာဖြစ်ပါတယ်။ဟောင်ကောင်မှာ COVID-19 ရောဂါနောက်တစ်ချီပြန်ဖြစ်သူအတိပြုလူနာတဦးကိုတွေ့ခဲ့ရတာဟာလူပေါင်း23သန်းကျော်ကတဦးဖြစ်နေတဲ့အတွက်အခုလိုတကြောပြန်ဖြစ်ပွားနိုင်ခြင်းဟာသိက္ကိုနေပါတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ဒီရောဂါအခုဆက်ခံရသူတဦးဟာနောက်လေးလကျော်ကြာသွားချိန်မှာထပ်မံဖြစ်ပွားခဲ့ပြီးအခုတွေ့ရတဲ့ဗိုင်းရပ်စ်ဟာပထမအကူးဆက်ခံရတဲ့ချိန်ကဗိုင်းရပ်စ်နဲ့မတူကြောင်းဟောင်ကောင်တက္ကသိုလ်သုတေသီတွေကတနင်္လာနေ့ကကြေညာခဲ့တာဖြစ်ပါတယ်။အခုလိုတွေ့ရှိချက်တွေကိုမှတ်တမ်းတင်အတည်ပြုရတာအရေးကြီးဆုံးလဲဒေးရှိုးပြောခွင့်ရဒေါက်တာမာဂရက်ဟဲရစ်ကအင်္ဂါနေ့အွန်လိုင်းဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောပါတယ်။အရင်ကလည်းပြန်ပြီးအကူးဆက်ခံရတယ်ဆိုတော့အတိမပြုနိုင်တဲ့သတင်းတွေထွက်ပေါ်ခဲ့ပေမဲ့ဒါဟာဒီရောဂါပိုးရှိမရှိစမ်းသပ်စစ်ဆေးချိန်မှာပေါ်ပေါက်ခဲ့တဲ့ပြဿနာဖြစ်နိုင်ခြင်းရှိနေတာပါအခုဒီရောဂါပြန်ပြီးဖြစ်ကြောင်းအတည်ပြုနိုင်ခဲ့တာဟာလူ23သန်းကျော်မှာတဦးဖြစ်ကြောင်းနဲ့တကယ်လို့ဒီလိုကူးစက်မှုမျိုးပုံမှန်လိုလိုရှိနေတယ်ဆိုရင်အခုချိန်လောက်မှာဒီလိုဖြစ်ပွားသူအရေအတွက်ဒီတယ်မကပိုးပြီးများမှာဖြစ်ကြောင်းနဲ့ဒေါက်တာဟဲရစ်ကပြောပါတယ်ဒီရောဂါပိုးအခုဆက်ခံရသူတွေမှာဒီဗိုင်းရပ်စ်အတွက်ခုခံအားတွေထွက်လာတတ်တာကြောင့်ရောဂါကူးစက်ခံရသူတွေကိုခြေရာခံလိုက်တာခန္ဓာကိုယ်ခုခံနိုင်အားတိုင်းတာရာတွေလုပ်ပြီးဒီခုခံအားဘလောက်ကြာကြာခံနေဆိုတာကိုလေ့လာနေကြတဲ့သုတေသနအဖွဲ့အများအပြားရှိနေကြောင်းလည်းပြောပါတယ်။ဒါနဲ့ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကို Republican Party ရဲ့သမ္မတလောင်းဖြစ်နေပါဝင်ရှင်ပြိုင်လို့အမည်စင်တင်သွင်းတဲ့ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီနေလာကဒုတိယနေ့ဖြစ်တဲ့အင်ကာနေ့ညမှာသမ္မတကတော့ Melania Trump ကသမ္မတအင်ဗျူနှင်းစီဥယင်ကနေနိုင်ငံပြောကြားမှာဖြစ်ပါတယ်။အင်္ဂါနေ့ညမင်းငုံပြောကြတဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီး Mike Pompeo အထက်လွှတ်တော်မှ Rand Paul Iowa ပြည်နယ်အုပ်ချုပ်ရေးမှူး Kim Reynolds အပြင်သမ္မတ Trump ရဲ့သားဖြစ်သူ Eric Trump နဲ့သမီးဖြစ်သူ Tiffany Trump တို့လည်းပါဝင်ပါတယ်။ Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီညီလာခံကိုတနင်္လာနေ့ကအစတင်ခဲ့တာဖြစ်ပြီးသမ္မတ Trump ကသူ့ရဲ့ Coronavirus ကရောဂါဆိုင်ရာကင်တွယ်ပုံကိုခုခံပြောဆိုခဲ့တဲ့အပြင်သူဒုတိယအကြိမ်ပြန်ပြီးအရွေးခံရရင်စီးပွားရေးပြဿနာကိုဦးစားပေးဖြေရှင်းသွားမှာဖြစ်ကြောင်းပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကကျင်းပခဲ့တဲ့ Democratic Party ရဲ့ပါတီညီလာခံကို Republican တွေကလောင်ပြောင်သေရခဲ့တယ်လို့အခုကျင်းပနေတဲ့ Republican တွေရဲ့နိုင်ငံရေးဆိုင်ရာပါတီညီလာခံကိုလည်း Democrat တွေကပြန်ပြီးလောင်ပြောင်တဲ့ကြော်ညာတွေထုတ်ပြန်ခဲ့ကြပါတယ်။ကမ္ဘာကြီးအနေနဲ့စီးရေးတိုက်ပွဲတွေဖြစ်မလာအောင်ရှောင်ကျဉ်ရမှာဖြစ်ကြောင်းဥရောပခီးစဉ်ဖြစ်အီတလီနိုင်ငံရောမမျိုးကိုရောက်နေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်ဝန်ကြီးကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်
။ဒါဆိုဖြစ်တာတော့ဆိုရင်ဒါရှင်းတယ်ဗျ။ဝန်ရောင်းမင်းရှိတ
ယ်။စီးတိုက်ပွဲကိုတရုတ်နိုင်ငံကဘယ်တော့မှမလိုလားကြောင်းပြောသွားတာပါ။ဒါအပြင်ဒီစီးတိုက်ပွဲကြောင့်ကမ္ဘာတိုးတက်မှုတမိုင်းကိုနောက်ပြန်ဆွဲရမျိုးဖြစ်တတ်ကြောင်းနဲ့ဒါဟာနိုင်ငံတစ်နိုင်ငံရဲ့အကျိုးစီးပွားကိုဖျက်ဆီးပြီးနောက်တစ်နိုင်ငံကသူ့ကိုယ်ကျိုးအတွက်လှုပ်ဆောင်လာကြောင်းဒါမျိုးကိုလက်မခံနဲ့ဆန့်ကျင်ကြဖို့ပြောသွားတာပါအမေရိကန်နဲ့ကျုပ်တို့ကြားတင်းမာမှုတွေတိုးလာနေချိန်မှာဥရောပခီးစဉ်လာရောက်တဲ့ဝန်ကြီးကတရုတ်နဲ့ဥရောပသမဂ္ဂတို့ကြားဆက်ဆံရေးခိုင်မာအောင်လုပ်ဆောင်ဖို့နဲ့ コロナウイルス界が戦略的に今、ポポンサイプを維持ちゃうのが強調してばれ。アメリカンドマラ・ドナルド・トランプが、テヨーグ、コロナウイルス界が孤設展望もで、徹底にでる。テヨーグ、ホアウェイ、設置へ、コンビニチーで、簡単もで、どこか調査にだば。
အမေရိကန်တံမင်းက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24ကီလိုဟတ်တက်နှစ်တက်3ညဘိုင်းဒိုမီတာ40ကီလိုဟတ်ခွန်လေးတက်3ညဘိုင်းဒိုမီတာ51ကီလိုဟတ်5805နဲ့ဘိုင်းဒိုမီတာ190ကီလိုဟတ်1905တို့ကနေထုတ်လွှင့်ပေးနေပါရှင
်ကျွန်တော်ရေမထော်မှာ VOA American တံရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာမနေ့ဩဂုတ်လ25ရက်နေ့ညပိုင်းကအာကစားနဲ့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရ COVID-19 လူနာသေအယောက်30ထပ်မံတွေ့ရှိခဲ့ပါတယ်။ဒီရေအတွက်ဟာနိုင်ငံတွင်ရောဂါစားဖြစ်ချိန်ကစလို့တရက်ထဲကူးစက်မှုအများဆုံးလည်းဖြစ်ပါတယ်။ဩဂုတ်လ25ရက်နေ့အတွက်ဓာတ်ခွဲနမူနာစုစုပေါင်း1495ခုစစ်ဆေးခဲ့တဲ့အထက်ကအခုလိုလူနာသေ30အထိပြုခဲ့တာပါ။မြန်မာနိုင်ငံမှာအခုချိန်အထိယောဂကုသသူစုစုပေါင်း904ယောက်နဲ့သေဆုံးသူက6ယောက်ရှိပါတယ်။မနေ့ကဒီပြူလူနာတွေနဲ့ရခိုင်ပြည်နယ်စစ်တွေမြို့က12ဦး၊ပေါက်တော့မြို့က12ဦး၊ကြောက်ဖြူက3ဦးနဲ့ကြံလေးဦးကဟာခါတောင်ကြီးမော်လမြိုင်နဲ့မြန်ကုန်မြို့နယ်တို့ကဖြစ်ပါတယ်။ဒီပြူလူနာ30တဲ့38ဦးကပြည်တွင်းကုသမှုဖြစ်ပြီးသူတို့က COVID-19 ယောဂဒီပြူလူနာတွေနဲ့ထိတွေ့မှုမရှိခဲ့သလိုပြပခီးသွားရာဇဝင်လည်းမရှိသူတွေဖြစ်ပါတယ်။အခုအခါကုသသူ100ကျော်ရှိသွားဖြစ်တဲ့ရခိုင်ပြည်နယ်အတွင်းကကြောက်ဖြူအန်တောင်ကုန်းနဲ့တန်တွဲမြို့နယ်တွေမှာဘလို့အပ်အင်ဂျင်မထွက်ရမိန်ကိုဩဂုတ်လ25ရက်နေ့ရက်စွဲနဲ့ကျန်းမာရေးဝန်ကြီးဒေါက်တာမြင့်ထွေးလက်မှတ်ရေးထိုးပြီးထုတ်ပြန်လိုက်ပါတယ်ဒီမိန်မှာဒေသခံတွေအနေနဲ့ဈေးဝယ်တာဆေးရုံစီရင်သွားတာနဲ့တာဝန်ကလွှဲရင်ဘလို့အပ်အင်ဂျင်မထွက်ဖို့အချက်တွေပါရှိပါတယ်ဒီကနေ့ဩဂုတ်လ26ရက်မနေ့6နာရီကစပြီးအသက်ဝင်မှာဖြစ်တဲ့ဒီမိန်ကိုမလိုက်နိုင်ရင်ကုသရောဂါများကာကွယ်နေနေဥပေယအရေးယူမယ်လို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်ခင်ဗျာCOVID-19 အလေးမြန်ကူးစက်ပြန့်နှံ့နေတဲ့အတွက်စစ်တွေမြို့မှာသွားလာမှုတွေကန့်သတ်ထားတဲ့တစ်ချိန်တည်းမှာပဲဈေးရောင်းဈေးဝယ်အချိန်မှာကန့်သတ်လိုက်တာကြောင့်ဒေသခံတွေအခက်ကြုံတွေ့နေကြရပါတယ်။စစ်တွေဈေးမှာဈေးဝယ်ချိန်ကန့်သတ်လိုက်ခြင်းကဒေသခံတွေအတွက်အဆင်မပြေတဲ့အပြင်ပိုအန္တရာယ်များစေတယ်လို့ထောက်ပြနေကြတာဖြစ်ပါတယ်။စစ်တွေဈေးချိန်ကိုမနေ့6နိုင်ခွဲနဲ့9နိုင်အတွင်းသာဖွင့်ပြန်ပေးရတာဟာကုတ်တင်ချလောက်တာနဲ့တည်းအချိန်အများကြီးကုန်သွားစေတဲ့အပြင်ခတ်သက်ထားတဲ့အချိန်တို့အတွင်းလူပိုစုသွားစေနိုင်တယ်လို့ EMP ရခိုင်ပြည်သားပါတီမူဝါဒရေးရာဦးဆောင်ကော်မတီအဖွဲ့ဝင်ဦးထွန်းအောင်ကျော်ကပြောပါတယ်။ဈေးချိန်မှာ
ကဒီနေ့ရှင်မပြေတာရှိတယ်။မနေ့6နိုင်ကနေမနေ့9နိုင်အဲ့လောက်နဲ့ရောင်းဝယ်တာဖြစ်ဖို့ခက်ခဲဖြစ်နေတယ်။အချိန်ကတူလို့အကြီးတယ်။နေနေပုံပြီးတော့ဥမာနေ6နာရီကနေ7နာရီတော့ထုတ်ဆိုရင်ပြေရာကြီးကသွားရတာအရှင်နဲ့နေနေရှိပြီးတော့လာပေါ့
ဒါကြောင့်ဒီလေ7နာရီတိအချိန်တိုးပေးဖို့ဥထုအောင်ကျော်ကအကြံပြုပါတယ်ကျမ၏ဝင်ကြီးဌာနအနေနဲ့စစ်တွေဈေးကိုအဓိကကူးစက်ခဲ့ကူးစက်နိုင်တဲ့နေရာဖြစ်သတ်မှတ်ကင်တွယ်နေတဲ့မှာတခြားဒေသတွေကိုလည်းမပြန့်နှံ့သွားအောင်စစ်တွေနဲ့ရောဂါပိုးတွေတခြားမျိုးတွေခီးသွားခဲ့သူတွေအနေနဲ့ချက်ချင်းနှိစက်ရာကျမ၏အုပ်ချုပ်ရေးဌာနတွေကိုအကြောင်းကြားပေးဖို့ကြေညာချက်ထုတ်ပြန်ထားပါတယ်။မြန်မာလူကြိုးရေးတပ်ဖွဲ့တွေကတင်းချီတဲ့ရိုဂါတွေပေါ်ရက်ဆက်ကြမ်းကြုတ်မှုတွေနဲ့တိုက်ခိုက်ခဲ့တာသုံးနှစ်ပြည့်မြောက်ချိန်မှာပဲအဲ့ဒီတိုက်ခိုက်မှုအတွက်တာဝန်ရှိသူတွေကိုအပြစ်ပေးရေးယူဖို့နဲ့တိုက်ခိုက်မှုဒဏ်ခံစားခဲ့ရသူတွေအတွက်တရားမျှတမှုရရှိအောင်လုပ်ဆောင်ပေးဖို့အမေရိကန်ပြည်ထောင်စုကတမန်တောင်းဆိုလိုက်ပါတယ်။ဒါ့အပြင်ရခိုင်ပြည်နယ်နဲ့နောက်ထပ်ဖြစ်ပေါ်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ဒုက္ခတွေတွေနဲ့နိုင်ငံတွင်းအိုးအိမ်ဆုံးကွာထွက်ပြေးခဲ့ရသူတွေမိမိစံနာလေးရောဂုဏ်သိက္ခာရှိရှိနေရက်တွေကိုပြန်နိုင်ရေးတင့်လျော်တဲ့အစီအမံတွေချမှတ်ပေးဖို့နဲ့ကိုဗီယာနဲ့ဥဆောင်တဲ့အကြံပေးကော်မတီအစီအကံစာပါတိုက်တွန်းချက်တွေကိုအလေးနဲ့အကောင့်ထဲပေါ်ပေးဖို့မြန်မာအာဏာပိုင်တွေကိုတိုက်တွန်းကြောင်းလဲအမေရိကန်နိုင်ငံကြီးဦးကြီးဌာနပြောခွင့်ရ Morgan Ortigas ရဲ့ဩဂုတ်လ25ရက်နေ့ရက်စွဲနဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရက်စက်တန်းကျုံမှုတွေကိုကျူးလွန်တဲ့သူတွေကိုအပြစ်ပေးရေးယူရမှာအမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ထိတ်တန်းကောင်းဆောင်တွေကိုဗန္ဒရေးနဲ့ဗီဇာပြိပင်တမစ်ချက်တွေနဲ့တန်းခတ်အရေးယူထားကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂစုံစမ်းစစ်ဆေးရေးရန်နရာကိုထောက်ခံသလိုနိုင်ငံတကာတရားရုံး ICJ ရဲ့တရားစီရင်ကိစ္စတွေမှာမြန်မာနိုင်ငံအနေနဲ့အပြစ်ဝပါဝင်ဆောင်ရွက်ဖို့တိုက်တွန်းကြောင်းလည်းဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အာဏာရှင်စနစ်ရဲ့စိုးဝေတွေကိုကျော်လွှားနိုင်ဖို့နဲ့ဒီမိုကရေစီနဲ့ငြိမ်းချမ်းရေးကိုရရှိဖို့ကြိုးစားနေတဲ့မြန်မာပြည်သူပြည်သားတွေနဲ့အတူလက်တွဲအလုပ်လုပ်ကြင်သွားမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ် ရန်ကုန်မြို့အမေရိကန်တိုင်ဝန်ကလည်းလူငယ်တဲ့၃နှစ်ကရခိုင်မြောက်ပိုင်းကနေနေရဆွန့်ခွာထွက်ပြေးခဲ့ရတဲ့တိတ်နဲ့ချီတဲ့ပြည်သူတွေအခုချိန်အထိဒုက္ခခံစားနေရဆဲဖြစ်လို့စိတ်မကောင်းဖြစ်ပြီးကြောင်းနဲ့ကြီးကြီးကိုရှာဖွေနေတဲ့ပြည်သူတွေရဲ့လက်တွဲဖို့အဖြစ်အမေရိကန်ပြည်ထောင်စုအနေနဲ့ဆက်လက်ရည်တည်သွားမယ်လို့လည်းကြေညာထားပါတယ်မြန်မာနိုင်ငံအတွင်းနိုင်ငံတကာရာဇဝတ်မှုကျူးလွန်ခြင်းရှိမရှိစစ်ဆေးနေတဲ့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကို Facebook မှာရှိတဲ့အချက်လက်တွေကိုဝေမျှပေးရခဲ့တယ်လို့ Facebook Company ကပြောပါတယ်။ Rohingya တွေကိုစန့်ကျင်တဲ့အမုန်းတရားတွေဖြစ်နေတာတွေကိုရပ်ဆိုင်းပစ်ဖို့ဆိုပြီး2018ခုနှစ်တုန်းက Facebook ကနေဖယ်ရှားပစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အကောင့်ဆံမျက်နှာတွေကိုမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ WNWM ကိုပေးရခဲ့ကြောင်း Facebook Company ကတာဝန်ရှိသူတယောက်ကအင်္ဂါနေ့ကရိုက်တာသတင်းကိုပြောလိုက်တာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုတွေဆက်ရှိနေသမျှ Facebook အနေနဲ့သက်ဆိုင်ရာသတင်းချက်လက်တွေကိုပေးရသွားမှာဖြစ်တယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်တဲ့ဆော်ရဲဆွဲချက်နဲ့နိုင်ငံတကာ ICJ မှာတရားရင်ဆိုင်နေရတာဖြစ်ပါတယ်။ Roger 3လို့ကိုလက်မခံတဲ့မြန်မာဆွေရကတော့ဆွဆွဲချက်တွေကိုလက်မခံဘဲညှင်းပယ်ထားပြီး2019ခုနှစ်အတွင်းစစ်ဆေးရေးတွေဟာရဲစခန်းတွေကိုစစ်သွေးကြော်တွေကတိုက်ခိုက်လို့ပြန်လည်တုတ်ပြန်ရတာလို့ပြောပါတယ်။ဗဒုနီမနပိုင်းသောဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အဖတ်စင်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါအခုနောက်ဆုံးကိုဗစ်ပိုးတွေ့ရှိမှုမနေ့ညစင်းအရာပြည်တွင်းကူးစက်မှုဖြစ်နိုင်ပြီးရခိုင်နဲ့လည်းကြီးသွားဆက်ဆက်မှုမရှိတဲ့တောင်ကြီးကပိုးတွေ့သူတူထူးထူးခြားခြားပါလာခဲ့ပါတယ်ဒီလူနာကိုတွေ့ခဲ့တဲ့ရန်ကုန်ဆေးရုံကြီးကအရေးပေါ်ထုတ်ခုဌာနဌာနမှုဒေါက်တာမမော်ဦးကိုမေးထားပါတယ်COVID-19 ရောဂါပိုးတွေ့ရှိမှုမနေ့ညစင်းအရာစံချိန်ချင်းလူပေါင်း30တွေ့ရှိခဲ့ရမှာဒီတောင်ကြီးလူနာကလွယ်ပြီးကျန်သူတွေအားလုံးကရခိုင်အထူးသဖြင့်စစ်တွေနဲ့ဆက်ဆက်မှုရှိတာဒါမှမဟုတ်ပိုးတွေ့လူနာနဲ့ဆက်ဆက်မှုရှိခဲ့တာတွေပါဒီကျန်းမာရေးဝန်ကြီးဌာနစီးရဲမှဆို Star ကျဲပွင့်လေးတွေနဲ့ပြထားတာကစစ်တွေကိုခီးသွွားရာဇဝင်ရှိလို့အသွာအလာကန့်သတ်ခံရထားသူတွေပါဒါပေမဲ့အခုတောင်ကြီးမျိုးကအမျိုးသမီးလူနာအသက်45နှစ်အရွယ်လူနာနံပါတ်489ကတော့အခုလိုစစ်တွေကိုခီးသွွားရာဇဝင်မရှိတာအပြင်ဖြီးပခီးသွွားရာဇဝင်လည်းမရှိကလူနာရင်းနဲ့လည်းထိတွေ့မှုမရှိခဲ့ပါဘူးသူကိုအဓိကရန်ကုန်ပြည်သူဆေးရုံကြီးမှာ PUI လို့ခေါ်တဲ့စောင့်ကြည့်လူနာအဖြစ်နဲ့ထားရှိရကနေအခုလိုပို့တွေ့ခဲ့တာပါဒါကိုရန်ကုန်ဆေးရုံကြီးကအရေးပေါ်ထုတ်ခုဌာနမှုဒေါက်တာမမော်ဦးက
ကျွန်တော်ရန်ကုန်ဆေးရုံကြီးကလည်းတယောက်ထွက်သွားတယ် BUI နေရလူနာတွေကအဲ့ဒီလူနာခက်တာရခိုင်ကမဟုတ်ဘူးအဲ့ဒီလူနာတောင်ကြီးအဖြစ်နဲ့ဟိုပြဿနာသူကစစ်တရားလူနာနဲ့ဆက်ဆက်မှုမရှိဘူးအဲ့ဒီတော့လူငယ် transmission ရှိနေတယ်ဆိုတော့ကြား
ဒါအပြင်ဒေါက်တာမမော်ဦးကပဲငကူတဲကူကစစ်တွေကနေရန်ကုန်မှာဖဲပြောင်းကူးတာနေရသူတွေအခုထပ်ကြရမယ့်ရခိုင် follow up အတွက်လည်းပြန်ရောက်လာချိန်မှာဆေးရုံကိုကြိုအကြောင်းကြားပြီးမှလုံလုံခြုံခြုံလာနိုင်အောင်စီစဉ်ပေးကျင်တယ်လို့ဆိုပါတယ်။တစ်ချိန်တည်းမှာပဲဒေါက်တာမမိုးကအခုအဖြစ်များနေတဲ့စစ်တွေမှာလည်းကိုဗစ်ကြောင့်အခြားပုံမဲ့လူနာတချို့ဆေးရုံပြဖို့ခက်ခဲရှိမှဆိုရင်လည်းဒီအတွက်အထူးအစီအမံတစ်ခုပြုလုပ်ပေးတင်တယ်လို့ဆိုပါတယ်ခင်ဗျာ။ကျွန်တော်ဝင်းမင်ပါ
။ကျမကစုမုံပါရှင်။ကိုဗစ် -19 ကပ်ရောဂါဒုက္ခသည်စခန်းတွေလည်းမဖြစ်ပွားရအောင်ချုပ်တင်ကာကွယ်ဆောင်ရွက်နေတဲ့အခြေအနေနဲ့ဒုက္ခသည်တွေလည်းပိုးကူးဆက်မှုတွေဖြစ်လာမှာကိုစိုးရိမ်နေကြတဲ့အကြောင်းစူးစီးတင်ပြပေးကြပါမယ်။ဒီအပိုင်းတွင်မှာပဲပြည်တွင်းကူးဆက်မှုတွေတကြောပြန်ဖြစ်လာတဲ့အချိန်မှာလူအများအပြားစုပြုံနေထိုင်ရာစစ်ပြေးစစ်ဆောင်စခန်းတွေ IDB စခန်းတွေနဲ့အရေးပေါ်ကယ်ဆယ်ရေးစခန်းတွေမှာကိုရိုနာဗိုင်းရပ်စ် COVID-19 ရောဂါကူးဆက်မှုဖြစ်လာမှာကိုဒုက္ခသည်တွေနဲ့ကုညီကယ်ဆယ်ပေးနေသူတွေကစိုးရိမ်နေကြတာပါ။ယောဂဘိုးကူးဆက်ပြန်ပွားခြင်းမရှိအောင်ထိ ंछ ုံနေရတဲ့အရေးတကြီးအခြေအနေဖြစ်လာချိန်မှာတော့ကျန်းမာရေးဝန်ကြီးဌာနဘက်ကဒုက္ခသည်စခန်းတွေနဲ့လိုက်နာရဲလမ်းညွှန်ချက်တွေကိုဩဂုတ်လ24ရက်နေ့ကအရေးပေါ်ထုတ်ပြန်ထားတယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနသတင်းထုတ်ပြန်ရေးအဖွဲ့ဝင်ဗဟိုကူးဆက်ယောဂတိုက်ချက်ရေးဌာနကွယ်ညွှန်ကြားရေးမှူးဒေါက်တာခင်ခင်ကြီးက VOA မြန်မာပိုင်းကိုပြောပါတယ
်ကျန်းမာရေးစခန်းတွေမှာဒီ COVID-19 ယောဂကူးဆက်ပြန်ပွားမှုရှိစေတဲ့အတွက်လိုက်နာမှုလမ်းညွှန်ချက်များဆိုပြီးတော့ထုတ်ထားပါတယ်ကျန်းမာရေးစခန်းမှာရှိတဲ့တော်ဝင်ရှိသူတွေဆောင်ရွက်ရန်ချက်ရယ်ကယ်ဆယ်စခန်းမှာ
နေထိုင်တဲ့သူတွေလိုက်နာရန်အချက်ရယ်ကျေးဇူးတစ်ခန်းမှာပြည်တွင်းပြည်ပါဖွဲ့စည်းရလို့ငန်းဆောင်ရနေသူတွေလိုက်နိုင်ရအချက်ဆိုပြီးတော့အလို၃ပိုင်းခွဲပြီးတော့ထုတ်ထားပါတယ်။ဘာဖြစ်လို့အလိုထုတ်ရလဲဆိုလို့ရှိရင်လူဦးရေစိတ်သေးဆောင်နေထိုင်တဲ့ကြက်ကနာရှိတဲ့အခါမှာ COVID-19 ရောဂါကဝှက်ထင်းချုပ်ရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ပိုးတဲ့လူနာတွေတွေ့မှသာကျွန်တော်ရောဂါကူးစက်မှုကိုထိန်းချုပ်နိုင်မှာဖြစ်တယ်
။ကြက်တလုံးမှာတော့နှိမ့်ရှည်နေထိုင်နေကြရတဲ့ဒုက္ခသည်စခန်းတွေနဲ့အပြင်လူဝင်ဝင့်မပြုသလိုလူဝင်ထွက်ကိုလည်းစောင့်ကြည့်စည်းရင်းပြုစုပြီး COVID-19 မကူးစက်ရေးကျန်းမာရေးကာကွယ်ပေးနေပါတယ်လို့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်အစိုးရထိန်းချုပ်နယ်မြေကမိုင်းနာ IDP စခန်းကကချင်လူငယ်ပေါ်ထုလူထွေကပြောပြပါတယ်
ကျွန်တော်တို့ကမှဆရာအဖေကဟိုလက်ရှိတဲ့ဟာမျိုးတွေဝင်ပေါက်မှာပေါ့နော်အေးဒီစင်တွေလုပ်ပေးမှာကျင်ကလူတွေဝင်ခိုင်းမှုပေါ့အဲကမ်ကလူတွေပဲအမျိုးအသွားလာမှာဆိုရင်အသွားမှာဆိုရင်လည်းဒီစင်ပေးမှာစင်ပေးသွားမှာသွားပေးမှာပေါ့နော်အပြန်တော့ကျွန်တော်လက်ရှိမှာစင်ပြန်ပေးပေါ့နော်အပြင်တော့ဒီဆိုင်နဲ့မတ်ဆက်ရမယ်ဆိုမှပေါ့နော်အမျိုးအခြေအနေလည်းလုံးနေတယ
်ပြည်တွင်းကူးစက်မှုရေးပေါ်အခြေအနေဖြစ်လာလို့အိမ်ထဲမှာပဲနေဖို့အမိန့်ထုတ်ထားတဲ့ရခိုင်ပြည်နယ်ဘက်မှာတော့စစ်ရေးပြည်ပခါကအတော်လေးတင်းမာနေစေမှုနေအိမ်ကနေပြေးလာနေရတဲ့ဒုက္ခသည်တွေမှာစစ်ဘေးရောရောဂါပေးပါအကြောက်လက်ဆိုရင်နေကြတယ်လို့ရသေးတော်မျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကပြောပြပါတယ
်ကျွန်တော်တို့ဖက်မှာကစိတ်ခေါမုန်းနေရတိုက်ပွဲတွေလည်းဖြစ်နေတယ်ဒီ COVID-19 ရောဂါကိုလည်းရင်ဆိုင်ခံစားနေရတယ်အဲ့အတွက်ကြောင့်ဒီစစ်ဘေးခြောက်တွေကိုမခုဖို့ကတော့တော်တော်လေးအရေးကြီးပါတယ်သူတို့ဒီကာကွယ်မှုတွေကိုပေါ့အချက်လက်တွေကိုလုံးဝသိချင်မှုမရှိတာတဲ့တော်တော်များပါတယ်ဆိုတော့ဒီလို COVID-19 ရောဂါဖြစ်နေတဲ့အချိန်မှာဒီဒေသခံပြည်သူတွေအတွက်ပါနောက်တိုက်ပွဲဆောင်ပြည်သူတွေအတွက်ပါဒီအချိန်အတော်တွင်းမှာတော့ဒီတိုက်ပွဲတွေရပ်ထားပြီးပို့တော့လိုပါလိမ့်မယ်လို့ကျွန်မပြောချင်ပါတယ
်ဆေးပရိပခါတွေရှိနေစေရှမ်းပြည်ဘက်မှာတော့ယောဂါပုံကုဆတ်မပြန်ပွားရအောင်ကာကွယ်ရေးလမ်းညွှန်ချက်တွေကိုရှမ်းပြည်သူတွေအထူးသတိထားလိုက်နာပေးကြဖို့ရှမ်းတိုင်းရင်းသားမြတ်ဒီမိုကရေစီအဖွဲ့ချုပ်ကဦးဆိုင်ညွန့်လွင်ကတိုက်တွန်းပါတယ
်ကျွန်တော်တို့တရားလွတ်တော်ကိုယ်စားလှယ်တရားတော်ဒီ IDP စခန်းတွေကိုသူလိုက်စရင်ကောက်နေတာရှိတယ်သူဝေးတယ်ဝေးတော့လည်းတိုးလို့နေအောင်တော့မမြင်အောင်လည်းနော်အခုဖြစ်နေတာကဒီဒုတိယလိုင်းပုံစံကတော့ရခိုင်ဘက်နဲ့ရန်ကုန်ဘက်ဖြစ်နေတာဟုတ်နော်အဓိကတော့ကျမရေးဝန်ကြီးဌာနကညွှန်ကြားတဲ့ညွှန်ကြားချက်အတိုင်းတော့လိုက်နာဖို့လိုတယ်လို့ထင်ပါတယ
်ဒုက္ခသည်စခန်းတွေထဲမှာကျမရေးလမ်းညွှန်ချက်တွေကိုတိုင်းရင်းသားဘာသာတွေနဲ့ထုတ်ပြန်နိုင်မှုအစီအမံတွေဆောင်ရွက်ထားပါတယ်လို့ဒေါက်တာခင်ခင်ကြီးကပြောပြပါတယ
်ကျမရေးပညာပေးအစီအပေးနှိုးဆော်ချက်တွေကိုမြန်မာဘာသာရဲ့သက်ဆိုင်ရာဘာသာတွေနဲ့လက်ကင်တန်ချက်ဆက်တွေနဲ့ဒီလိုငါးကြိမ်ပြောပြရမယ်အဲ့လိုများများပြောမှသူတို့နားလဲဝင်မယ်နောက်ရိတ်ခတ်ဝေးတာတို့ပစ္စည်းတွေဝေးတာတဲ့အခါမှာဆိုလို့ရှိရင်လူအုပ်စုတွေမဖြစ်စေဖို့အတွက်ဒါလည်းစနစ်တကျစီစဉ်ဆောင်ရွက်ဖို့အရေးကြီးဆုံးချက်ကတော့ကယ်ဆယ်စခန်းမှာနေထိုင်သူတွေနေနဲ့ခွင့်ပြုချက်မရဘဲနဲ့မိမိသဘောနဲ့မိမိကယ်ဆယ်စခန်းပြင်ပသို့ဖြတ်ခွာခြင်းသွားရောက်ခြင်းမျိုးလုံးဝလုံးဝမပြုလုပ်ဖို့လိုပါတယ
်ကယ်ဆယ်စခန်းတွေကိုဝင်ထွက်နေတဲ့သူတွေဆောက်ရဲရှောက်ရဲအချက်တွေကိုလည်းထုတ်ပြန်ထားတယ်လို့ဒေါက်တာခင်ခင်ကြီးကပြောပါတယ
်လက်ရှိမှာလည်းသူတို့တွေမှာယောဂကုသအားသူတွေ့ရှိနေဖြစ်တဲ့သူကယောဂပုံရှိမရှိသေးပြီးတော့ negative ဖြစ်မှသာတော်ထမ်းဆောင်ဝင်ရှိမယ်။ကဲလို့သူမိမကောင်းဖြစ်ရင်လုံးဝကံမျိုးသွားလို့မရပါဘူး။ဒီအချက်တွေအရဆိုလို့ရှိရင်တော့ဒီခေတ်ကလေးစကမ်းတွေမှာ COVID-19 ရောဂါဖြစ်ပွားကူးစက်မှုမရှိစေဖို့အတွက်လိုင်းနာမဲ့လမ်းညွှန်ချက်များဖြည့်ထုတ်ပြန်လာတာဖြစ်ပါတ
ယ်။မြန်မာနိုင်ငံတဝန်းလုံးအတိုင်းအတာနဲ့ COVID-19 ရောဂါ coronavirus ကူးစက်သူကဩဂုတ်လ25ရက်နေ့ည8:00ခွဲအချိန်ပထမကြိမ်ထုတ်ပြန်ချက်အရလူနာသစ်30ဦးထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တော့904ဦးထိရှိသွားပြီဖြစ်ပြီးသေဆုံးသူကတော့6ဦးထိရှိသွားပြီဖြစ်ပါတယ်ရှင်ကျမစုမမ
အင်ဂျီယာနိုင်ငံကိုတင်ပို့မဲ့မပဲတွေတတ်မှတ်ထားရရက်မှာအပြည့်အဝမပို့နိုင်ပဲဖြစ်နေရကြောင်းအချိန်တိုးပြီးဖို့မြန်မာနိုင်ငံကတောင်းဆိုထားရကြောင်းပြောပြပါမယ်ကျွန်တော်ကတော့ဇော်ထက်ပါ2020-2021ဘဏ္ဍာနှစ်အတွက်အိန္ဒိယအစိုးရကဝယ်ယူဖို့တတ်မှတ်ထားရမပဲတန်ချိန်၄သိန်းကိုဒီလကုန်နောက်ဆုံးထားပြီးတင်ပို့ရမှာဖြစ်ပေမဲ့အပြည့်အဝမပို့နိုင်တာကြောင့်တတန်းတိုးပြီးဖို့မြန်မာတောင်းရှိသူတွေအိန္ဒိယအနာပိုင်းတွေကိုပြောဆိုထားတာပါနောက်ဆုံးတင်ပို့မဲ့ရက်ကိုအစပိုင်းက2021မတ်လလိုအိန္ဒိယဘက်ကသဘောတူထားတာဖြစ်ပေမဲ့ကမ္ဘာတဝန်းကပ်ရောဂါစတင်ကူးစက်လာလေရာကမေလ22ရက်မှာပဲ3လအတွင်းအပြီးတင်ပို့ဖို့အိန္ဒိယနိုင်ငံဘက်ကပြောင်းလဲသတ်မှတ်ခဲ့ရဖြစ်ပါတယ်။အစ်စ်ပြောင်းလဲသတ်မှတ်လိုက်တဲ့ရက်အတိုင်းမြန်မာနိုင်ငံကအချိန်မီတင်ပို့နိုင်မှာမဟုတ်တာကြောင့်အိန္ဒိယတောင်ရှိသူတွေကိုဆက်သွယ်ပြီးအချိန်တိုးပေးဖို့တောင်းဆိုထားကြောင်းနယူးဒီလီမြန်မာတန်ရုံးကစီးပွားရေးတမှုဦးနေအေးလွင်က VOA ကိုပြောပါတယ်။
မပေးတောင်းတဲ့ဒီလိုဟာဟာအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီဘက်ကတော့ဟိုပါတော့စီးပွားဥပဒေဝင်ဌာနကနေကျွန်တော်တို့ဒီအိန္ဒိယကနာကွန်မတ်စ်အင်ဒပ်စီကိုဟိုရက်ဖရင့်ထုတ်ကြတာပြည်နေအခုချိန်ကြီးကတော့ဟိုပါတော့အိန္ဒိယအစိုးရဘက်ကတော့ဟိုပါတော့ပြည်နေလို့မရတော့မကြဘူးဒီလေအဲ့ဒါကိုတော့တိုင်းမှာလည်းအ လို့တော့ကျွန်တော်တို့ဒီဘက်ကဟိုပေါ့ကျွန်တော်ဒီအိန္ဒိယကောမဆန်နေနေစီကဒီအဖေရမိုင်းဝင်ကြရင်းနဲ့ဆက်ကြည့်ရတဲ့အားမှာတော့သူကဒီကိစ္စမှာတော့ပေါင်းသူအဖေကြီးမှအဆုံးပြရတာဖြစ်တယ်ပြောလို့ရအောင်ဒီကတိပေါ့နော်အဲ့လိုပြရတယ်ခင်ဗျ
မြန်မာနိုင်ငံမှာလက်တလုံးမပဲလက်ကြံပမာဏကလည်းတန်ချိန်2-3ကျော်လောက်ပဲရှိမယ်လို့ခန့်မှန်းထားပါတယ်။ဒီအတွက်လည်းတမတ်ရက်အသေးအတိုင်းအပြည့်အဝတင်ပို့နိုင်မှာမဟုတ်တာကြောင့်မူလတမတ်ရက်အတိုင်းရှင်းနှစ်တည်းအထိဆောင်လိုက်ပေးဖို့ဒါမှမဟုတ်ရင်လည်းလုံလောက်တဲ့သက်တမ်းအထိတိုးပေးဖို့မြန်မာနိုင်ငံပေးနှံ့ကုန်မယ်များအသင်းကလည်းမြန်မာနိုင်ငံအခြေစိုက်အိန္ဒိယတန်ယုံကတဆင့်တောင်းဆိုထားကြောင်းအသင်းရဲ့အတွင်ရမှုဦးမင်းကိုဦးကပြောပါတယ်
။ဒီလက်ရှိတန်ချိန်4-5ကျော်လောက်ဆိုပါပြီးဘတ်ဂျက်နဲ့အနေနဲ့သူတောင်းထားတာပရမတ်ဒီ2017မလာကုန်ပြီလို့ပြောတာလားပြီးပါမှအခုဇွန်လဩဂတ်3လတည်းပဲသူကဒီကနေ၄ရက်ကိုပေါ့ရမယ်ဆိုပြီးတော့2017ဘာသာနည်းလို့ပြောတာပေါ့ကျောင်းတော့အိန္ဒိယအစိုးရကဘယ်လိုပုံမတည့်တိုင်းပဲပြီးတော့ကွန်ထရိုးလုပ်လို့ပြနေတာပေါ့ဒီနေ့သူအိန္ဒိယဘက်မှလည်းအဲ့ဒါနဲ့ပတ်သက်လို့ပြည်တယ်လို့ပဲလို့ပြောကြတာပေါ့
မြန်မာပဲမျိုးစုံကိုနိုင်ငံပေါင်းအများပြားကိုတင်ပို့ပေးမယ်မပဲကတော့အိန္ဒိယကအများဆုံးဝယ်ယူနေတာဖြစ်ပါတယ်ဩဂုတ်လ31ရက်အပြီးပြည်တွင်းရမယ်ဆိုတဲ့ကိစ္စဟာလက်တလုံးကိုဗစ်ရောဂါအခြေအနေနဲ့အိန္ဒိယအစိုးရရဲ့စီးပွားရေးမူဝါဒအပြောင်းအလဲတချို့ကြောင့်ဖြစ်ရတာပါ။အိန္ဒိယနိုင်ငံကမပဲဆိုင်ရာဟက်တာ2,600ကျော်ပဲဒီဇင်ကိုလည်းဟက်တာ4,000အထိကျိုးဆိုင်ထားပြီးအထွက်ကောင်းမယ်လို့မျှော်လင့်ရလို့ဒါကိုချိန်ဆပြီးမပဲဝယ်ယူရတဲ့အချိန်ကိုအပြောင်းအရွှေ့လုပ်တာဖြစ်နိုင်ကြောင်းသုံးသပ်နေရလဲရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါရောင်းကုန်ကနေပြောပို့ထားတာပါ။
ခဏမှနေဆက်ဆန္ဒဗိုလ်ကြီးခိုင်ခေါင်းဖားပွန်ဒေတာမှာရွှေတိကံကနေလာတဲ့မြေစည်းဝါအမြောက်များဖမ်းမိတဲ့တရင်ကိုတင်ပြပါမယ်ဒီမအေးမှာပါခဏမှနေဆက်မြန်မာနိုင်ငံနဲ့နယ်နယ်မိတ်ရှင်းတိဆက်နေတဲ့ခေါင်းဖားပွန်ဒေတာမှာမြေစည်းဝါမျိုးစုံဖမ်းတိနိုင်တဲ့ကြောင်းဩဂုတ်လ25ရက်နေ့ကကာကနဗိုလ်ကြီးခိုင်ခေါင်းဖားပွန်မြို့နယ်ရဲဌာနမှာထိုင်းရဲကျုပ်ကျက်ထက်ချန်ကျင်တာကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ
်ဒီမှာခေါင်းဖားပွန်တန်းပေါင်းခံยาเสพติดมีสามประเภทนะครับเฮโรอีน71 กิโลครับยาไอ้1,385 กิโล
กาลาแตมูบ้าเอ3,000ตะแตมูชื่อไอ้ไอซ์โลลูติน่าเนี่ยมุยเซวา1,375 กิโลเบนยู88 กิโลကျက်ကျက်မကျက်ဆက်ကမင်းရှိလို900ဆတဲ့မြစ်သေးဝမျိုးစုံကိုတင်ဆောင်လာတဲ့ကုန်ကြေးပါကိုခေါဖာပေါ်နေကြောင်ရဲတပ်ဖွဲ့ဝင်ကဖမ်းကြည့်နိုင်ခဲ့ပြီးအဓိကတည်ရဲထံကိုဆက်လက်ဖော်ထုတ်ရေးယူသွားမယ်အကြောင်းထိုင်းဘာသာနဲ့ပြောဆိုသွားတာပါဒီကုန်ကြေးကားကြီးရဲ့အောက်မှာမြစ်သေးဝမျိုးစုံကိုအံဝက်တီနဲ့ဖွက်ပြီးတင်ဆောင်မောင်းတင်လာသူအသက်59နှစ်အရွယ်ထိုင်းနိုင်ငံသားဟာခေါဖာပေါ်နေကြောင်တိုင်ရဲ့73ရဲတပ်ကိုကုန်နေမပါပဲဖျက်မောင်းသွားခဲ့ပါတယ်ဒီကမှာတော့နေသားကောင်ရဲတပ်ဖွဲ့ကနောက်ကလိုက်ပြီးအသေးစိတ်ပြန်စစ်ဆေးရတာကနေဖက်ပြီးတယ်ဆောင်လာတဲ့မြူရဲသေးဝါတွေကိုတွေ့ရှိသွားခဲ့တာဖြစ်ပါတယ်။အခုလိုမျိုးမြူရဲသေးဝါတွေတယ်ဆောင်မလာခင်တန်မြတ်ရှိသူထိုင်းနိုင်ငံသားဟာတိုယိုတာကားနဲ့တည်းနဲ့အခြေအနေကိုကြည့်ပြီးဖြတ်မောင်းပြီးမှရဲတပ်ဖွဲ့ကပုံမှန်စစ်သင်မှုလုပ်တာရှိရလို့ယူဆပြီးကုန်ကျစ်ကားနဲ့လေကိတ်ကိုဖြတ်ပြီးမြူရဲသေးဝါတွေကိုတယ်ဆောင်လာခဲ့တာလို့လည်းရဲချုပ်ကလေးမှရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်။ခပဘွန်ဒေတာကနေကစားဗူရီခရိုင်ကြီးရအောင်မောင်းနေဖို့ဆောင်ကားဖြစ်ထိုင်းဘက်ဝင်သတိလဲကိုမူရစ်ကုံတွေကတဲဆောင်ကားဖြစ်ပြီးတဲ့လို့လဲကားမောင်းသူကဝန်ခံဆက်ဆိုခဲ့ပါတယ်မြန်မာနိုင်ငံပါဝင်ရွှေတိကံဒေတာနိုင်ငံတွေမှာမကြသိခင်ကစိတ်ကြွတီးကြရဲ့အများပြားဖမ်းဆီးပြီးနေတာကိုကြည့်ရင်ကဘာတဝန်းလုံးမှာကက်ရောဟာချင်းချုပ်ပြီးအာယုံဆိုင်နေတဲ့မူရစ်စီဝါဟောင်းကိုပိုင်းတွေကအခွင့်အောင်းယူနေတဲ့လက္ခဏာအရက်ဖြစ်ကြောင်းကိုလည်းကုလသမဂ္ဂမြေစည်းဝါနဲ့ရာသွေးမှုဆိုင်ရာယုံ UNODC ကမကြသေးခင်တုန်းကသတိပေးထားပါတယ်ရှင်။ဒီမှာမအေးမှာဆိုင်းရမနဲ့တက်ကနေတင်ပြပို့နေတာပါ
ဟုတ်တယ်ဗျာနေနဲ့ခင်ဗျာမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်နားဆင်ရမှာပါကျမအင်ဂျင်နိုင်ပါရှင်ကိုဗစ် -19 ကပ်ရောဂါဟာအိန္ဒိယနိုင်ငံမှာရှိနေတဲ့ဒုက္ခသည်တွေကိုကြောက်ကပားလဲတွန်းပို့နေတယ်ဆိုတဲ့ခေါင်းစဉ်နဲ့အိန္ဒိယအခြေစိုက်အွန်လိုင်းသတင်းစာ Life Mint မှာပူဂျောစင်းရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြမှာပါနိုင်ငံမှာအကာအကွယ်မဲ့နေသူတွေအတွက်အိမ်ငှားရမ်းကမြင့်တက်မှုစုဆောင်ငွေနဲ့အလုတ်ကင်ခွင့်လန်းမရှိတာ၊ကျန်းမာရေးစောင့်ရှောက်မှုဝန်ဆောင်မှုမရှိတာ၊လူမျိုးရေးခွဲခြားမှုတိုးလာတာအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်တိုးလာနေတာစတဲ့အခြေအနေတွေကိုရင်ဆိုင်နေရကြောင်းအစချီရေးထားပါတယ်။မြန်မာနိုင်ငံမှာနှိမ့်ပန်းဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးလာကြတဲ့ New Delhi မြို့တော်မှာရှိနေတဲ့ချင်းဒုက္ခသည်၄000ကျော်ဟာ လက်ရှိအိန္ဒိယမှာကူးစက်မှုနှုံမြန်နေတဲ့ကိုဗစ်ကရောဂါအခြေအနေကြောင့်အလုပ်ကင်ရှားပါနေပြီးဝင်ဝင်မရှိတဲ့အပြင်အိမ်ငှားကတွေမပေးနိုင်တာကြောင့်အိမ်ရှင်တွေရဲ့နှင်ချခံရမယ့်အခြေအနေရင်ဆိုင်နေရတယ်လို့ဆိုပါတယ်။ဒါ့အပြင်တာပေါ်လင်အမိုးအကာတွေနဲ့ပဲနေကြရတဲ့အိန္ဒိယမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည် 18,000 လောက်ဟာကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ခွဲခြားဆက်ဆံခံရမှုအခြေအနေပိုဆိုးနေတယ်လို့ဆိုပါတယ်။ကယောဂအခြေအနေနဲ့ပတ်သက်လို့ဂျွန်လာကပြုလုပ်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီရိုဂူတာရက်စ်ရဲ့မူဝါဒဆိုင်ရာရှင်းလင်းပွဲမှာဒုက္ခအကျက်ကျဲ၃မျိုးကိုရင်ဆိုင်နေရတဲ့လူပေါင်းတန်း80ကျော်ဟာအခုဆိုရင်တစ်ခုတည်းကိုပဲပူပေါင်းရင်ဆိုင်နေရတယ်လို့ဆိုပါရယ်။အဲ့ဒါကတော့ကျန်းမာရေးဆိုင်ရာပြဿနာဖြစ်ပါတယ်။ဘာကြောင့်လဲဆိုရင်သူတို့နေထိုင်နေရတဲ့ဒုက္ခသည်စခန်းနေရအကျဲအဝင်းမှာလူဦးရေအလွန်ထူထပ်များပြားနေတယ်လို့ကျန်းမာရေးနဲ့မညီညွတ်တဲ့အပြင်လူမှုစီးပွားအကျက်အတဲနဲ့ကာကွယ်စောင့်ရှောက်မှုလည်းမရှိတာကြောင့်ဖြစ်ပါတယ်။ COVID-19 ကပ်ရောဂါကြောင့်နိုင်ငံသားသားတွေကိုမလိုမုန်းထားမှုလူမျိုးရေးခွဲခြားမှုနဲ့ဖယ်ကျင်မှုစတာတွေကိုအချိန်အဟုန်မြင့်မားလာစေတယ်လို့ကုလအတွင်းမှုချုပ်ကသတိပေးပြောဆိုခဲ့ကြောင်းဆောင်းမမှာဖော်ပြထားပါတယ်ရှင်
ကျန်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရပါမှာ။ရေဒီယိုအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus လောင်းတို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။ခုဆက်ပြီးဆွေးနွေးခန်းကိုနားဆင်ရပါမယ်။COVID-19 ရောဂါကူးစက်မှုမြင့်တက်နေတဲ့ရခိုင်ပြည်နယ်တွင်အထူးသဖြင့်စစ်တွေမြို့မှာမျိုးကန်လူလူအကြားဒီရောဂါနဲ့ပတ်သက်လို့စိုးရိမ်မှုသတိပြုလိုက်နာလှုံ့ဆော်မှုတာဝန်ရှိသူတွေဘက်ကအရေးယူလှုံ့ဆော်မှုဒုက္ခတွေရဲ့အခြေအနေအင်တာနက်ဖြတ်တောက်ထားတာရဲ့စူးကျူးစတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးကမှနားဆင်ရပါမယ်။စစ်တွေမြို့အခြေဆိုင်အနောက်တကားဒေသကူညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်ဦးအောင်ထီးဝန်လက်ဖောင်ဒေးရှင်းရဲ့ဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါတယ်။ကျွန်တော်ကြော်ကြော်သိပါခင်ဗျာ။အောင်ထင်းနဲ့ကိုခိုင်ကောင်းဆန်း VOE အစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗျဟု
တ်မင်္ဂလာပ
ါဆိုတော့ကျွန်တော်တို့အခုတနင်္လာညအထိကတော့ရခိုင်ပြည်ဘက်မှာအထူးသဖြင့်အခုဦးအောင်ထင်းနဲ့ကိုခိုင်ကောင်းဆန်းတို့ရှိနေတဲ့စစ်တွေမှာဆိုရင်ဒီကိုရိုနာဗိုင်းရပ်စ်ပိုးကူးစက်တဲ့လူကနေ့စဉ်နဲ့အမျှပဲတိုးနေတယ်ပြီးတဲ့အခါကျတော့အဲ့ဒီအထဲမှာကမဟလာယောဂပိုးရှိတဲ့လူတွေထဲမှာဘာမှအဆက်အဆက်မရှိတဲ့လူတွေကူးတာလည်းပဲကျွန်တော်တို့နေ့စဉ်လိုမျိုးတွေ့နေရတယ်ဆိုတော့ဥအောင်ထေးရေဥအောင်ထေးတို့ကဟလာစစ်တွေမှာရှိနေတယ်လူလူကြားမှာရှိနေတယ်ဆိုတဲ့အခါကျတော့စစ်တွေမျိုးလူလူရဲ့ခံစားချက်စစ်တွေမျိုးလူလူရဲ့အတွေ့စစ်တွေမျိုးလူလူရဲ့အခြေအနေဘယ်လိုများရှိနေပါလဲဥအောင်ထေးအရင်ရှင်းကြပါခင်ဗျာ
အာဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာတော့ကျွန်တော်တို့ဒီစစ်တွေမျိုးအဓိကကတော့ဒီပိုးသွေးတဲ့လူနာတွေရဲ့မိသားစုပတ်ဝန်းကျင်လို့ပေါ့နော်သူတို့တကတော့တော်တော်တော်ဒီစိတ်တော့ကတော့အများကြီးဖြစ်နေကြတာပေါ့ဗျာအဲသူတို့ပတ်ဝန်းကျင်မှာပဲဟိုကပိုးကဘသူစင်မှာရှိနေမှမသိဘူးစိုးတိတ်နဲ့ကိုပတ်ဝန်းကျင်ကိုမိသားစုတို့စီပဲကူးနေပြီလားအဲလိုမျိုးခံစားချက်တွေကိုပြေးနေရတယ်။ဒါပြလို့လဲဆိုတော့ကိုကျွန်တော်တို့ကျန်းမာရေးဝန်ကြီးကလည်းပြောတဲ့အထက်မှာဒီမမြင်ရဘဲနဲ့ပိုးလက္ခဏာဘာမှမပြဘဲနဲ့ရောဂါလက္ခဏာတခုမှမပြဘဲနဲ့ပိုးတွေးနိုင်တဲ့လူတွေလည်းရှိနေတယ်။ကျွန်တော်ကျန်းမာရေးဒီဌာနကဒီဒေါက်တာတော်ဆင်ကြီးပြောတဲ့အထက်မှာလည်းရှောက်စင်နဲ့400ခန့်လုံးကဒီကိုဆက်မှုကိုတွေ့နေရတဲ့ရခိုင်မှာဆိုရင်ခနစနဲ့400ခိုင်နှုန်းတော့ရှိတယ်ဆိုတော့တင်းတွေလည်းကြားနေရတော့ကျွန်တော်တို့ဒီခိုင်သူခိုင်သားတွေဒီပိုင်ဝန်ကြီးအထူးသဖြင့်ဒီဘောတောင်းချတာတဲ့ပိုးတွေတဲ့လူနာတွေနဲ့နေဆဲပိုင်ဝန်ကြီးအဲ့ဒီကမှတဆင်းပါဆွေမျိုးမိတ်ဆွေကအကုန်လုံးတွေကတော့စိုးရင်တော့ကတော့အများကြီးနဲ့ရင်ဆိုင်နေကြရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်ရောကိုခိုင်ကောင်းဆန်သွားလာထိစပ်နေတဲ့ပိုင်ဝန်ကြီးရလူတွေရဲ့အနေအထားပဲလို့ရှိပါလဲ
အဒီကတော့ဒီဖြစ်စဉ်ကပေါ့လေကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်တော့ဒီကိုဗစ်ကဒုတိယလိုက်ကရခိုင်ပြည်နယ်စစ်တွေကစတယ်လို့ပြောသလိုဖြစ်နေကြတာပေါ့အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ပါရေရှင်ကလည်းတက်နေတယ်အဲ့ဒီမှာလူထုတွေရဲ့စိုးရိမ်ပုံကတော့ဒီကျွန်တော်တို့ပထမ
ီမမှာဖြစ်ဖြစ်တုံးမှလည်းဆိုရင်နိုင်ချင်မယ်ဆိုရင်တော့အများကြီးဟိုစိုးရင်ကြတာတို့တွေ့ရတယ်။ဥပမာဒီနေ့ဆိုရင်စစ်တွေမြို့မှာဈေးဆိုင်တော်တော်များများပိတ်ထားတာတွေရှိတယ်။နောက်ပြီးတော့မှတချို့ဟိုမဖြစ်မနေရောက်ရမယ့်ဆိုင်တွေဆိုရင်လည်းသူတို့ဒီဆိုင်ရဲ့ဟိုတွေကိုပိတ်ပြီးတော့မှပေါ့နော်။အထက်ကဝန်ကူမရှိဘူးစနစ်တကျပေါ့။ကျမရင်းနဲ့လျော်ညင်စွာရောင်းနေတာတွေတွေ့တယ်။လက်ပေါ်မှာသောနေတဲ့လူတော်တော်များများကလည်းလူတော်တော်ကိုနေတော့တာကိုတွေ့ရတယ်တကယ်ဆိုရင်တော့အဲ့တော့အဲ့ဒီမှာမှတွေ့တဲ့လူတွေထဲမှာလည်းအကုန်လုံးလိုဒီ mask တက်ပြီးတော့မှပဲဟိုတော်လာနေတဲ့ဟာကိုတွေ့ရတယ်။နောက်ဆိုရင်မှုကိုပြောရင်တော့အဓိကတော့ဒီစီမင်းလော့ဒေါင်း area မှာရှိနေတဲ့လူတွေပေါ့နော်ဟိုဗေမိသားစုမှာဖြစ်မှလည်းဗေမိသားစုကနေစဟိုဘယ်နေရာရှိချက်လားမလဲဆိုတော့ဆိုရင်မုံတွေကတော့လက်ရှိဒီခံစားနေရတဲ့ဒီစီမင်းလော့ဒေါင်းဖိတ်ဆိုရင်ခံစားရတဲ့လမ်းတွေပေါ့လေအဲ့ဒီကလူတွေကပို့ပြီးတော့ဆိုရင်မုံတွေရှိနေတာတွေ့ရပါတယ်ခဏ
ဟုတ်ကဲ့ဆိုတော့ဥက္ကဋ္ဌကိုခိုင်ကောင်းဆောင်ပြောတဲ့ထက်မှလည်းပါရင်လူတွေကဟလာနှာခေါင်းစည်းမျက်နှာပုံးတက်ပြီးတော့သွားကြလာကြတယ်ဆိုတော့လူလူကြားမှာတော့ဟလာစစ်တွေလူလူကြားမှာတော့ယောဂပိုးနဲ့ပတ်သက်ပြီးတော့ဂယူးဆိုင်ပြီးတော့ကာကွယ်ရမယ်ဆိုတဲ့အသည့်တော့ရှိနေပြီအဲ့ဒီအတိုင်းတော့လိုက်လုပ်နေကြတဲ့သဘောရှိတာပေါ့
ဟုတ်ကဲ့အဲ့လိုယူဆလို့လည်းရပါတယ်တချို့ကတော့ပြောရမယ်ဆိုရင်ဒီနှာခေါင်းစည်းမတက်ရင်အဖက်ခံရမှာကိုကြောက်ပြီးတော့တက်တဲ့လူတွေရှိတယ်ဒီအထူးသဖြင့်တော့ကျွန်တော်တို့ဒီဟိုဒီလက်လုံးလက်စားဒီကြားထဲမှာပေါ့နော်ဒီသူတို့ကဒီအလဲအကျဉ်းလည်းမရှိတော့ဒီနှာခေါင်းစည်းတက်ရတာကိုနည်းနည်းသူတို့စီမှာအခက်အခဲတွေရှိတာတော့ကျွန်တော်တို့တွေးရတယ်အလို့သဖြင့်ကျွန်တော်ဒီရွှေပြောင်းလို့သားတွေနေထိုင်တဲ့ဒီနာစီရက်ွက်ခေါ်တဲ့နေရာတွေဖက်မှာဆိုရင်များသောအဖြစ်ကမတက်တဲ့သူတွေများတယ်များသောအဖြစ်ဒီမေးစေးမှာချိန်တာတာမျိုးဒီဟိုပါတော့ပါတယ်နှာခေါင်းကမျက်နှာစေးတာမျိုးကဒီနှာခေါင်းစေးတာမျိုးမဟုတ်ပဲဒါမျိုးသူတို့လည်းကျွန်တော်တို့ကအမှန်တကယ်ဆိုရင်ကျွန်တော်တို့တိတိယသောဖြစ်အောင်ပညာပေးကျွန်တော်တို့ဒီအဖွဲစည်းတွေနဲ့လိုက်လည်ပြီးတော့ပြောရမှာပေါ့နော်ကျွန်တော်တို့ကတွေးလို့ဒါဆိုတော့နှာခေါင်းစေးတော့စီးပါအညာအသိပညာပေးပြီးတော့လှုပ်ရှားဆောင်ရွက်မှုလေးတွေတော့လုပ်ပေးရမှာပါပြီးတော့ဒီကျွန်တော်တို့ဒီအစိုးရအဖွဲ့အပါအဝင်ကျွန်တော်တို့လူမှုအဖွဲ့စည်းတွေကလည်းအဲ့ဒါတွေတော့နည်းနည်းကျကျမဲ့မဲ့လုပ်ပေးမှာဆိုရင်တတိယတို့လေးပို့ပြီးတော့ကိုယ်တတိယနဲ့ကိုဆောင်ရွက်လာနိုင်မယ့်အခြေအနေမျိုးတော့ရှိပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကိုယ်ကန်ကောင်းဆိုင်တာဝန်ရှိသူတွေဘက်ကဟလာဒေတာကန်လူလူဒီယောဂဘိုးနဲ့ပတ်သက်ပြီးတော့အသိရှိလာအောင်ပို့ပြီးတော့နားလည်လာအောင်ကိုကိုတိုင်ကယောဂပိုးကိုကူးဆက်ခံရရင်ကိုတယောက်သေးတယ်မဟုတ်ဘဲနဲ့ကိုသည်ဒီယောဂပိုးကိုတဲဆောင်သူဖြစ်လိမ့်မယ်သူများတွေကိုပါကိုကဒီယောဂပိုးကိုဖြန့်တဲ့လူဖြစ်စေနိုင်တယ်စသည်အားဖြင့်တကယ်ကိုလေးနက်တဲ့အသိရှိဖို့တာဝန်ရှိတဲ့လူတွေအပိုင်းကလှုပ်ဆောင်နေကြရရောထိထိရောက်ရောက်ရှိနေပါရဲ့လားကိုခိုင်ကောင်းစံ
အဲတာဝန်ရှိတဲ့လူတွေကလှုပ်ဆောင်တဲ့အပိုင်းမှာတော့ကျွန်တော်တွေ့တာတော့အားနေတာကိုတွေ့ပါတယ်။ဘာကြောင့်လဲဆိုတော့မြို့ပတ်ပြီးတော့ကျင်ညာတဲ့ဟာမှာကိုနိုင်ကရက်ပြီးတော့ဟိုလမ်းမကြီးပေါ်မှာဆိုတာထက်ကျွန်တော်တို့ဟာဒီလူနေတဲ့လမ်းကျိုလမ်းကြားကအစပေါ့နော်ဂျာဖြဲလမ်းတွေကအစဟိုအတန်ရှင်းဆက်ကဟိုဟာပေါ့ရက်ဆိုင်ပြီးတော့ကျင်ညာဖို့လိုတယ်။ကိုပေးရှင်တဲ့ message ကလူထုစီကိုပြီးဆုံးအောင်ရောက်ရမှာပေါ့နော်ဟိုကပဲပြီးတော့ကျင်ညာတော့လို့ရှိရင်တော့ဒီပြတ်တော့ပြတ်တော့နဲ့ပဲလူထုကရတယ်နောက်တစ်ခုကတော့ဒီဟိုတရင်ရှက်လက်ပေးတဲ့အချိန်မှာလူထုစီကိုရောက်ပေးတာအားနည်းနေတာရှိတယ်နောက်တစ်ခါကျွန်တော်တို့ဒီမနေ့ကတော့ဒီရေးလုံချုံရက်တွေပတ်ပြီးတော့မှဒီမတ်စမတက်တဲ့လူတွေကိုဖမ်းနေပါတယ်ဆိုတော့ဒါမျိုးဆိုရင်လည်းတကယ်ဖမ်းတယ်ဆိုတော့ကိုကျွန်တော်တို့ဒီonline ပေါ်မှာစာထုတ်ပြန်တာထက်တကယ်မျိုးပေါ်မှာကျွန်တော်တို့ဒီအေးဒီအရေးပေါ်တုံ့ပြန်မှုဆိုင်ရာနဲ့ကြီးညာမှုကဒီထက်ပေါ့အချိန်မြင့်ဖို့လိုတယ်ဥမာဟိုကျွန်တော်ပြောချင်တာကတော့ညနေတစ်ချိန်လောက်မဟုတ်ဘူးတနေ့မှဟို၄-၅ချိန်လောက်ပေါ့လေမနေ့နေ့လေညနေညမိုးချုပ်နေရှင်ပေါ့အဲ့လိုမျိုးလုပ်နေရမယ့်အခါမျိုးဟိုဖြစ်လို့ဖို့လိုအပ်တယ်လို့မြင်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျဆိုတော့ဥက္ကဋ္ဌဟိုမတ်စ်ပတ်တဲ့လူတွေကဟလာကြောက်လို့ပေါ့နော်အဖမ်းခံရမှကြောက်လို့ဒဏ်ခံရမှကြောက်လို့မတ်စ်ကိုတတ်ကြတယ်လင့်လစ်တလူဟလာဖြုတ်ထားတယ်ဒီဟာကလည်းပဲအနေခက်တာတော့မှန်ပါတယ်သို့တော့ဒါကလွဲပြီးတော့တခြားကောက်ွယ်တဲ့နီလန်လည်းမရှိဘူးလေဆိုတော့တောင်ဝင်ရှိတဲ့လူတွေအနေနဲ့ကဟလာလူတွေကိုကြောက်အောင်လုပ်ပြီးတော့ဟလာမတ်စ်မတတ်ရင်ဒဏ်ရိုက်မယ်ဆိုတော့ကရောတကယ်ကောအဲ့နီလန်ကအလုပ်ဖြစ်မယ်လို့ဥပောင်းသေးကိုယ်တိုင်ရောယူဆသလား
ကျွန်တော်တို့ကတော့အဲ့ဒါကိုလုံးဆောင်နိုင်တယ်မဖြစ်နိုင်ဘူးလို့တော့ထင်တယ်။ဘာလို့ဆိုတော့ကျွန်တော်တို့ကဒီပညာပေးလုပ်ငန်းလုပ်တယ်ဆိုတာဒီအသိပညာကိုကျွန်တော်တို့ကအကဲကိုရင်သေးကနားလေလက်ခံအောင်လိုအပ်မိအရမ်းမျိုးတွေကျွန်တော်အကြောက်တရားနဲ့လုံးလို့မရဘူး။ဒီခုခေတ်ကာလကဒီကျွန်တော်တို့သဘောမှဒီဥစ္စာကိုမိမတဲ့ရင်ဘာဖြစ်သွားနိုင်တယ်ဒီပညာပေးအစီအစဉ်လေးကိုကျွန်တော်တို့ပြမယ်။သဘောတချို့ကအဲ့ခုနကျွန်တော်တို့ပြောတဲ့နေရာတွေဆိုရင်ဒီ အတွေ့အော်ပိုင်းကအစနည်းနည်းပါဆိုတော့နည်းနည်းစင်းရည်လို့ပြောမှာပေါ့အတွေ့အော်အဲ့တော့သူတို့ကိုကျွန်တော်တို့ကမြင့်တင်ပြီးတော့တည်တည်ချာချာကိုပြောရမယ်ဒီနေရာမှာဒီလိုမဖြေခဲ့ဘူးဆိုရင်ခမည်းတော်တာဖြစ်တာမဟုတ်ဘူးခမည်းတော်မိသားစုတွေကပါဦးစေနိုင်တဲ့ရှင်နေတဲ့ရှိတယ်ဆိုရင်ပညာရေးသူရှင်တဲ့ကိုနားလေတော့နားအောင်ပြောရမယ်အကြောင်းတရားနဲ့ကာမတဲ့ရင်မိငို့တာကိုဖမ်းမယ်ဆိုတော့ဒီကောင်ကဖမ်းဖို့ပဲကြောက်တာဟောတယ်တော့သူတို့ရေးမိပြတ်ထမယ်ဟောဖမ်းမယ်လူမမြင်ဘူးဆိုရင်ဆွတ်ထမယ်ဆိုတဲ့အသီးပဲဝင်တော့မှာလေအဲ့တော့ကျွန်တော်တို့ကဒီသူရင်သေးကိုဝင်တော့ဒီ mask ကိုကျွန်တော်တို့ကဘလို့ပုံစံမျိုးတက်တယ်ဓာတ်ပုံတဲနေကတော့တည်တည်ချာချာပြင်ပြီးတော့ဒါကြီးအကျိုးဆက်နောက်ထပ်နောက်ဖို့ပေါ်လာမယ်ဟိုအကျိုးဆက်လေးတို့ကရှင်းပြပေးပြီးတော့လုခိုင်းမယ်ဆိုရင်သူတို့လည်းအကုန်လုံးနားလေပြီးတော့လိုက်မှဆောင်ရွက်ကြမှာပ
ါဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကိုယ်ခိုင်ကောင်းဆိုင်ဒီစစ်တွေရခိုင်ပြည်နယ်ဆိုတာကလည်းပဲကျွန်တော်တို့လာပြည်ရင်းကဒီပရာဟိတအဖွဲ့တွေပေါ့လေအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတော့နိုင်ငံတကာအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေအဝင်အထွက်အသွားအလာအင်တာများတဲ့ဒေတာဖြစ်နေတာဟုတ်နော်ရခိုင်ရဲ့ငွေရှိနေပြီးသားအခြေအနေအရာကိုကဆိုတော့ခုနလိုအစိုးရမဟုတ်တဲ့အဖွဲ့အစည်း NGO အဖွဲ့အစည်းဝင်လူသားတွေကြားထဲမှာယောဂဘုကုစက်တာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ကျွန်တော်ဒီနေရာမှာဒုက္ခတဲ့စခန်းတွေအခြေအနေကိုလည်းတွေးမိပါတယ်ဒုက္ခတဲ့စခန်းတွေမှာရောကိုခိုင်ကောင်းဆိုင်ရဲ့ဘယ်လိုများရှိနေကြလဲအဲ့ဒီလူတွေရောဘယ်လိုနေကြလဲ
ဟုတ်လက်ရှိမှာတော့ကျွန်တော်တို့ဒီစစ်တွေမျိုးပေါ်ကဒုက္ခတွေစကန်ဒီလက်စ28ခုရှိတာပေါ့လေဒါကတော့ဒီစစ်ပေးကြောင်းဒီဘုံကြီးတော်ကြီးကြောက်တွေမှာရောက်နေတဲ့ဒုက္ခတွေကလူဦးရေ4000ကျော်ရှိပါတယ်အဲ့ဒီအပြင်ကိုစစ်တွေမျိုးအနောက်ဘက်မှာဆိုရင်ဒီမွတ်စလင်ဒုက္ခတွေရှိတာပေါ့လေဒါငကောကရှိနေတဲ့လူတွေအဲ့ဒီတော့အဓိကတော့ဒီစစ်တွေမျိုးပေါ်မှာရှိနေတဲ့ဒုက္ခတွေရဲ့အခြေအနေကတော့ဟိုသူတို့မှာဒီမတ်လာပေးမဲ့လူလဲသိမရှိရဘူးမတွေ့ရဘူးနောက်ပြီးတော့သူတို့နေရတဲ့ကျောင်းရဲ့ compound ထဲမှာ area ထဲမှာကိုနိုင်ကသူတို့ပြစ်ချက်ပြီးတော့နေနေရတယ်အဲ့ဒီတော့တကယ်တမ်းပြောရင်ဒါကဒီ silent carrier လို့ပြောတဲ့အာမျိုးပေါ့နော်ဒီအဲ့လိုမျိုးလူတွေအများကြီးတောင်မှရှိနိုင်တယ်လို့ပြောလို့ရတယ်ဘာကြောင့်လဲဆိုတော့ဒီဒုက္ခသည်တွေရဲ့အခက်အခဲတွေကအာတချို့ဆိုရင်ဒုက္ခသည်စကမ်းမှာနေနေတယ်သူတို့ရဲ့စောင့်ဝင်နေတဲ့အစဉ်ပြေဖို့အပြင်မှာလည်းလုံးလည်းစားထွက်ပြီးတော့လောက်ကရတဲ့လူတွေလည်းရှိတယ်နေရတဲ့အချိန်မှာလည်းလူကပြစ်ချက်ပြီးတော့ပေါ့လေ social distance မနေရတဲ့အခြေအနေမျိုးပေါ့ဒါလည်းအင်မတန်မှ
ဆိုရင
်ရမယ့်အရာတစ်ခုဖြစ်ပါတယ်ခင်ဗျ
ဆိုတော့ဟိုဒီအဲ့ဒီအခြေအနေအောက်မှာကိုပဲခုကအင်တာနက်ပိတ်ထားတာလည်းရှိတယ်လीเนาะကျွန်တော်တို့အခုဆိုရင် Messenger နဲ့လုပ်နေတယ်လုပ်နေတဲ့ကြားထဲမှာဒါစစ်တွေမျိုးပေါ်မှာဆိုတော့ဟိုဒီဆက်တွေကြီးကတော့အခုဆက်တွေကြီးကတော့ကောင်းနေတာပေါ့တော့ဆိုတော့ကျွန်တော်ခံမှန်းကြည့်တာတော့ရခိုင်ပြည်နယ်ရဲ့အင်တာနက်ရှိနေတယ်ဆိုတာတော့မှတချို့နေရာတွေမှာဆက်သွယ်ရေးကတော့ကောင်းလာတာမဟုတ်တဲ့အပြင်ဖြတ်တောက်ထားတာတွေလည်းရှိတယ်ဆိုတဲ့အခါကျတော့ဒီအပေါ်ဒီအခြေအနေကရောအင်တာနက်ကိုဖြတ်တောက်ထားတဲ့အတွက်တရင်အချက်လက်မရနိုင်ဘူးဆိုတဲ့အခြေအနေကရောတကယ်စိုးရိမ်စရာကောင်းတဲ့အခြေအနေလားဒီအင်တာနက်ကမရှိမဖြစ်ဖြတ်တောက်ထားတဲ့နေရာတွေကိုအင်တာနက်ပြန်ဖွင့်ပေးဖို့ကဘယ်လောက်အရေးကြီးတယ်လို့ဥပ္ပဒေယူဆလဲခင်ဗျာ
အတော်တော့အရေးကြီးပါတယ်ခင်ဗျာ။ဘာလို့ဆိုတော့အခုကျွန်တော်အသေးသေးဥပမာအနေနဲ့ပြောရမယ်ဆိုရင်ကျွန်တော်တို့ညဦးမှာကျွန်တော်တို့ဒီနေ့က၂ရက်တွေ့နေတာ။အဲ့တော့အဲ့ဒီသူတို့ဒီ relax ကဒီ၂ရက်တွေ့တဲ့ဟာကိုကျွန်တော်တို့ညဦးလူသူမျိုးသားတွေကစစ်တွေကဒီနင်းဆက်ရကဖုံးတဲ့ဒီနေ့မှသူတို့ကပြီးကြတယ်။အဲ့တော့ဒီစစ်တွေကညဦးမျိုးပေါ်မှာဒီပိုးတွေ့တဲ့လူနာကိုရှင်းနေပြီဆိုတာကိုကျွန်တော်တို့အင်တာနက်မရှိတော့သူကတိုင်းရိုက်တောက်ချောက်အရှင်နဲ့တပည့်ကြီးမသိနိုင်ဘူးလေမသိတော့သူတို့ကဒီမှာကျွန်တော်တို့ဒီစစ်တွေကနေတယောက်ယောက်ကမှအတိမိတ်ဆွေတွေကဖုန်းပြောမှမင်းတို့စီမှာဒီလိုညောက်တွေ့နေပြီအဲ့ဒါမျိုးတွေကိုသိရတော့ကျွန်တော်တို့ကဒီအင်တာနက်ကတော်တော်အရေးကြီးတယ်ဆိုတာအဲ့ဒီမှာကျွန်တော်တို့ကဆက်ရှိသိရတယ်သူနေရာဒီမှာကျွန်တော်တို့ဟိုတော်တော်ကဆိုရင်ဖုန်းပြလိုက်တယ်အစိုးရကတော့ဖုန်းပြတော်ပြောတာပဲဒါပေမဲ့အဲ့နေရာမှာသူကြီးအစင်းလောက်နဲ့ဘာမှတော့အုံလုံးများဘူးအဝိုင်းနေချုပ်ကုန်နေတာပေါ့ဒီကပြီးတော့ခုနကအခုကကိုကျော်နဲ့ပြောတဲ့ကျွန်တော်ဒီဒုက္ခသည်စကံအရှင်နဲ့ဒီစိပေးဆောင်တဲ့အရှင်နဲ့မှာအလိုအဲ့မြောက်ဥမှာဆိုတော့ဆွေးရတာကျွန်တော်အဲ့ဒါကိုလည်းကျွန်တော်ဆွေးနေရတယ
်
ဘာလို့ဆိုတော့အဲ့ဒီကျွန်တော်တို့ဒီခုနတွေ့ခဲ့တဲ့ဟိုမြောက်ဥက၂ရောက်ဆိုတာကဒီ relay ဟို organization ကဆိုတော့သူကအဲ့စိပေးဆောင်ဒုက္ခသည်စကံကိုသူကရောက်ခဲ့တာရောက်ခဲ့ရဆိုတော့သူတို့ရဲ့ဒီပိုမောတွေ့တဲ့အချိန်ပေါ်မှာအရှင်နဲ့ပေါ်မှာဒါကဟုတ်တော်ရေမိုးတော်ကြီးကူးနိုင်တဲ့အခြေအနေရှိရှိနေစီမရှိရှင်းနေပြီဆိုရင်အဲ့ဒီလူတွေအတွက်တော်တော်ကိုစိုးရိမ်ကြတာဖြစ်နေတဲ့အခြေအနေမျိုးကျွန်တော်တို့ဒါ
တွေ့ရ
နေရပါတ
ယ်ဟုတ်ကဲ့ခင်ဗျဒါဆိုရင်တော့ဒါဟလာကျွန်တော်တို့ဒီအင်တာနက်ဆက်သွယ်ရေးကတတင်းအချက်လက်ရယူဖို့ရမှာအထူးသဖြင့်ဟလာကိုရိုနာဗိုင်းရပ်စ်ရောဂါနဲ့ပတ်သက်တဲ့တတင်းအချက်လက်ရယူဖို့ရမှာတိတ်ကူအရေးကြီးတယ်ဆိုတာတော့တိတ်ကိုထင်ရှားတဲ့ကိစ္စပါပဲဆိုတော့တတင်းတွေမှာလည်းမကြာခဏပြောဆိုနေကြတယ်တောင်းဆိုနေကြတာလည်းရှိတဲ့အခါကျတော့ဒီအခြေအနေကိုသိရှိနားလည်သဘောပေါက်ပြီးတော့ဟလာဆက်သွယ်ရေးတွေအများဆုံးပြန်ဖွင့်ပေးဖို့ကျွန်တော်လည်းမျှော်လင့်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့အခုညီထောက်ပံ့ပေါ့နော်ကုသရေးပိုင်းကာကွယ်ရေးပိုင်းစသည်အဖြစ် ကျွန်တော်တို့ဒီရန်ကုန်ကနေပြီးတော့ဟလာကုစန်သားနဲ့ကိုအဲ့ဒီမှာလာပြီးတော့ဟလာကာကွယ်ကူတာရေးဘက်မှာလုပ်ပေးမှုလာကြတဲ့ဆရာဝန်တွေဆရာဝန်မတွေတတင်းလဲကျွန်တော်တို့တွေ့ရပါတယ်။နောက်ပြီးတော့ဟလာတံမတော်ကရောအစိုးရဘက်ကရောကျွန်တော်တို့အကူအညီပစ္စည်းတွေပေါ့ CPC စသည်အားဖြင့်အရာတွေပို့တယ်ဆိုပြီးတော့လည်းတွေ့ရပါတယ်။ဆိုတော့ဥပမာဒီလက်ရှိအချိန်မှာဥပမာဒီလိုဟလာဧတကန်တွေအနေနဲ့ဓာတ်ရုပ်စီမှာဒီယောဂါပူဖြစ်လာရင်တော့မှဟလာကူတာဖို့အတွက်အလုံးလောက်ရှိတယ်ဆိုတဲ့ခံစားချက်မျိုးယုံကြည်စိတ်မျိုးရှိပါရဲ့လားဦးအောင်လေ
ဟုတ်ကဲ့လုံးလောက်စီကတော့ကျွန်တော်ဒီရောက်မရှိလာတဲ့ဟိုဆရာဝန်တွေပေါ့နော်ဒီပညာရှင်တွေပါလေအတွက်ကတော့နည်းနည်းကျွန်တော်တို့ကဒီလူတို့ရောက်လာတော့ဟိုပြည်သူတွေနေနေကတော့ကျိုးဆွေးရတော့ဝမ်းသာကြတော့ဟိုဒါပေမဲ့တကယ်တမ်းဟိုတကယ်ကြီးကြီးမားမားဖြစ်လာမယ်ဆိုရင်တော့ဒီပညာရှင်တွေနောက်နဲ့မလောက်မလိုက်နိုင်ဘူးမလုံလောက်ဘူးဆိုတာကိုကျွန်တော်ကျဲမဲ့ဝန်ကြီးဌာနကလည်းပြောတာရှိပါတယ်အဲ့တော့သူတို့ကဒီဒီယောဂါရဲ့လက္ခဏာအစင်းမြတ်တို့သူကလည်းရှားပွင့်နေတယ်ပို့ပြီးတော့လည်းအောင်းအောင်လုံးနိုင်မယ်ဟိုကဗန်တီမုန်တို့ကတော့လုံးနေတယ်တော့ကျွန်တော်တို့ကြားသိရတာပေါ့နော်ဒါပေမဲ့ဟိုလက်ရှိဖြစ်နေတဲ့အခြေအနေအတိုင်းတာကတော့ဒီပိုးရဲ့ဇင်းမြတ်ကိုလည်းသူတို့ကတိတိကျကျကာကနနအသေးချာမသိနိုင်သေးဘူးပြီးတော့တင်ကြောင်းပို့တို့လည်းဖြစ်နေတယ်ဆိုတော့သူတို့ကိုယ်တိုင်ကလည်းဒီကျဲမာရဲ့အဆောင်ရှောင်းမှုအပိုင်းမှာလည်းလက်ရှိကျွန်တော်တို့မြင်နေရတာကဒီဝန်ထမ်းတွေတော်တော်အခုစဉ်များတယ်လို့ဆိုရမှာပေါ့ဗျာ
။
ဆက်ခံရတာလို့။အဲ့တော့နောက်ပိုင်းတကယ်တမ်းအဲ့ဒီလိုမျိုးသားဇက်တိုက်ကူဒီနေ့ဆိုရင်ကျွန်တော်တို့ဇက်တယောက်ထဲတွေ့တယ်။ဒီခိုင်ငါးဘက်ကပိုးရောက်ပါတယ်။အဲ့လိုမျိုးသားဇက်တိုက်ပါလာနေဆိုရင်လက်ရှိကျွန်တော်တို့စစ်တွေဆေးရုံအဆောင်လေးမလောက်နိုင်ဘူး။နောက်ပြီးတော့ဒီပညာရှင်ဟောအရေးသွဲလေးမလောက်နိုင်ဘူးဆိုတဲ့အမျိုးတော့ကျွန်တော်တို့ကြိုမြင်ရပါတယ်။ဟု
တ်။ဆိုတော့ကိုယ်ခိုင်ကောင်းဆိုင်ကနော်ဥက္ကဋ္ဌပြောတဲ့ထင်ပါလဲပါပါတယ်။ကျွန်တော်လည်းအဲ့ဒါကိုတွေးမိရမှာ။အဓိကကတော့တိချခွဲထားတဲ့နေရာကြီးပေါ့နော်။ကျွန်တော်တို့ quarantine ပေါ့အရင်အခေါ်တော့ကွာတွင်းနေပေါ့။กว่าท้าได้บ่สออไอ้หลูမျိုးท้าผู้อื่นก็ฮล่ะดีโลเว้ณีษินตุ่ยได้หลูยีตั้วก็ดิๆๆๆๆโตนี่แหละสอยิงอคแคแค่ษย์ไหนบาล่ะโตหมู่จำแม่วุนีပြောอ่ะแล้วจนจ้าบาได้ตะชาเนี่ยไอ้แลซีเซมเลยสอยะคาจ้าတော့อะลงหลอกย้านไหนบามล่ะกูไก่กองซัน
เอตะเกเรนจ้าหินတော့ตาก็ดีโหสนิทจ้าได้ดีซีมันคั้นควยมูเนี่ยโจตินปินซินลุกสอดท้าได้หาชี้เมสอยิงတော့ဟိုလက်ရှိရှင်တရားထိန်းထားလို့နိုင်တယ်လို့ပြောလို့ရတာပေါ့နော်။ဒါပညာရှင်ပိုင်းတွေမှာတော့ဒီစေကူတာမှုပိုင်းမှာတော့အာနေကောင်အာနေနိုင်တယ်။ဒါလည်းကျွန်တော်ထင်တယ်ဒီပြည်မကလေးတခြားသောဒီမိမိဆန္ဒလည်းရောက်ဆရာဝန်တွေဆရာမတွေတို့လာကြလိမ့်မယ်ဆိုတာလေးကြားနေရတာပေါ့။အဲ့တော့ဒီမှာကဒီကျမရဲ့ဝန်ကြီးဌာနရေးပြောပြချက်အရဆိုရင်တော့ဒီဟိုပါပေါ့positive ပြတဲ့လူအယောက်200တော့ကသူတို့မှာနေရာအဆင်သင့်လုပ်ခဲ့တယ်ဆိုတော့ဒါလည်းဖြစ်နိုင်ပါတယ်တကယ်တမ်းကလေကျွန်တော်တို့ဒီလုတ်တဲ့အချိန်မှာပေါ့လေအစိုးရကြီးပဲမဟုတ်ပဲနဲ့အစိုးရကိုယ်နိုင်ကဒီအရက်ဖက်လူမှုအဖွဲ့အစည်းတွေပါပူပေါင်းပါဝင်ပြီးတော့တကယ်တမ်းစနစ်တကျစီမံခန့်ခွဲလှုပ်ဆောင်ကြမယ်ဆိုရင်တော့ကျွန်တော်တို့နိုင်နိုင်နည်းနည်းနဲ့ကိုက်ကြည့်ဖြည့်ရှင်းနိုင်တယ်လို့ညော်လင့်တယ်တစ်ဖက်မှာတော့ဒီရှေးဒီစလိုအချက်တွေကတော့ဒါကတော့ဒီနိုင်ငံတော်ကကြားခံရမယ့်အပိုက်ပေါ့နော
်ဟုတ်ကဲ့
ခြေတွေကြတော့နိုင်ငံတော်ကကြားခံရမယ့်အပိုက်တွေရှိနိုင်တယ်ဒါပေမဲ့နေရာစီစဉ်မှုကတော့ဒီမှာလုပ်နေတဲ့ဒီစက်မရေးဝင်စက်မရေးဌာနရဲ့ဒီစီစဉ်မှုပေါ့လေတာဝန်ရှိသူတွေစီစဉ်မှုနဲ့ဒီပူပေါင်းပြီးတော့လှုပ်ဆောင်ကြမယ်ဆိုရင်တော့လက်ရှိအခြေအနေအရဆိုရင်တော့ထိန်းထားနိုင်တဲ့အခြေအနေမျိုးလို့မြင်တွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆိုတော့ဥအောင်ထေးရေလက်ရှိအခြေအနေကနေပြီးတော့ဟလာယောဂဘူးကူးဆက်တာတန့်သွားအောင်เนาะကျွန်တော်တို့နောက်ထပ်ကူးဆက်မှုမရှိအောင်ရှိကူးဆက်ပြီးသားလူတွေကိုလည်းပဲဟလာယောဂအမြန်ဆုံးကုသနိုင်အောင်ဥအောင်ထင်းအနေနဲ့အလုံးစေခြင်းဆုံးအထီးရောက်ထီးရောက်ရောက်လုံးစေခြင်းနဲ့ကိစ္စတခုရှိရင်ပြောပြပါလား
โอเคလောလောဆယ်ကတော့ကျွန်တော်တို့ဒီလက်ရှိဟိုဖြစ်နေတဲ့လူတွေကိုဆက်မပေါ်အောင်မတင်းအောင်လုပ်နိုင်မယ်ဆိုတော့အခုကျွန်တော်မနေ့ကဒီကွာရန်တင်းတော့တဲ့နေရာတွေကိုကျွန်တော်စုံစမ်းနေအုပ်ချုပ်ရေးမှုတွေနဲ့ကျွန်တော်တွေ့တော့အဲ့ဒီမှာကျွန်တော်တို့မြင်ရတဲ့ဟာနည်းနည်းတကူကတော့ဒီစိတ်မကောင်းစရာတကူတွေ့တယ်။ဘာလို့ဆိုတော့ဒီကျွန်တော်တို့လော့ဒေါင်းချတာတဲ့ရက်ွက်အမှကိုတွေ့တဲ့လူနေတဲ့လမ်းတွေကိုလော့ဒေါင်းချတာတယ်ဆိုတာလော့ဒေါင်းကလို့ပန်းပုံမှုအားနေတယ်ဆိုတော့ကျွန်တော်တော်တွေ့အဲ့ဒီမှာသူတို့ကဒီအဲ့ဒီအင်ဂျီကအင်သားတွေကိုပဲတအိမ်တယောက်ကျစီဈေးထွက်ခွင့်ဈေးဝယ်ခွင့်ပေးထားတယ်လို့ဆိုတော့အဲ့လိုမျိုးကြတော့ဒီအာနာဘန်ဝေးစီကလှူချဆောင်ရမ်းမှုတွေကဒီပို့ပြီးတော့လော့ဒေါင်းကိုဖျက်ဝေသူတို့မျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးကျွန်တော်မြင်ရတယ်ခင်ဗျ။အဲ့တော့ကျွန်တော်တို့ကဒီလောတော့ချရတဲ့နေရာကလူဆိုတာကကျွန်တော်တို့ဒီစားဝတ်နေရအပေါင်းလို့စီစဉ်ပြရမယ်ဆိုရနေနဲ့ပံပိုးပေးရမယ်အဲ့တော့အခုကမဟုတ်ပဲနဲ့အဲ့လောတော့ချရတဲ့ရက်ွက်မှာတဖို့မှာကျွန်တော်ဥပမာဒီညဝတီဟိုရက်ွက်လဲငါဆိုအိမ်20ရှိတယ်အဲ့မှာမင်္ဂလာစု20ရှိတယ်အဲ့မင်္ဂလာစု20တဲ့ကတအိမ်တယောက်ကျထွက်နေမယ်ဆိုတကယ်လို့အဲ့ဒီမင်္ဂလာစု20တဲ့မှာပိုးတွေးပြီးတော့ပြန်ပြီးတော့ဒီတွေးလာပြီးတော့အဲ့ဒီကနေတစ်ဆင့်ကူးပြမယ်ဆိုရင်ဒ ဒါဟာတော်တော့အချိန်နဲ့ပို့ပြီးတော့စိုးသွားမဲ့အချိန်နဲ့မျိုးတော့ကျွန်တော်တို့မြင်ရတယ်အဲ့တော့ကျက်ကျက်မဲ့မဖြစ်လို့ရှိရင်ကျွန်တော်တို့ကလုတ်တဲ့အခါမှာခုနကပြောတော့ကျွန်တော်ဒီရောဂါကဲမပို့မတိုးပေါ်နိုင်အောင်ခုနကကျွန်တော်ဒီဒေါက်တာခင်ဗျကြီးပြောတဲ့တည်းမှာလည်းကျွန်တော်တို့ကြားလိုက်တယ်ဘလိုပဲပြီးပြီတော့ပူပေါင်းဆောင်ရွက်မှုတွေနဲ့နေပြီးတော့ကျွန်တော်တို့ဆောင်ရွက်ရမယ်ပြည်သူနဲ့တို့ပညာရှင်တွေနဲ့ကျွန်တော်တို့ရဲ့အတန်းနိုင်ဆုံးကမြေမကသက်တာကွယ်ပါဆိုတဲ့အတိုင်းကျွန်တော်တို့စီကန်တကြလိုက်ပြီးနှာပြီးတော့ဒီမဆက်တာကစားလက်ဆက်တာကစားတော့နေတိုင်းတိုင်းကစက်မာကြီးကယူဆက်တာကစားအဲ့ဒါမျိုးတွေကိုနေပြီးတော့ထင်းထင်းတင်းတင်းနဲ့ကိုယ်စီကတစင်းသူများဝင်မကူအောင်သူများစီကတစင်းသူများဝင်မကူအောင်ကျွန်တော်တို့ကကိုယ်ပဲအသိစိတ်တဲ့တက်တာကွယ်နာလို့တော့မဆိုရင်တော့ဒီရောဂါကြီးကိုကျွန်တော်တို့ကာကွယ်နိုင်လိမ့်မယ်တားဆီးနိုင်လိမ့်မယ်လို့ကြိုးကြည့်ပါတယ
်
ခုနပြောသလိုဒီကတော့စားတဲ့နေရာတွေမှာစောင့်ကြည့်နေရတဲ့ဒီပြည်သူဝတန်းတွေကလည်းတော့ကြက်ကြက်မဲမဲနဲ့အဲအနာပင်ရဲ့အမင်းကိုလိုက်လာပြီးတော့ကြက်ကြက်မဲမဲလှုပ်ရှားဆောင်ရွက်မှုတွေကိုလည်းပြည်ပြည်ပြည်လုံးစစ်ရှိပါတယ
်ဟုတ်ကဲ့ကိုကိုင်ကောင်းဆန်ဒီနဲ့ရောဒါကြီးအမြန်ဆုံးထိန်းနိုင်အောင်ဆက်မပြတ်အောင်အဓိကအလုပ်စီခြင်းစုံပါများရှိပါလေ
အဓိကတော့ဒါတွေကိုထိန်းနိုင်အောင်ဆိုရင်တော့ကျွန်တော်တို့ဒီအလုပ်စီဆုံးအရာကတော့ဒီအင်တာနက်ဖွင့်ပေးဖို့လိုအပ်တယ်လို့မြင်ပါတယ်ဖို့ကြည့်ရအောင်နောက်တစ်ခုကဒီအစိုးရအနေနဲ့ဒီအရပ်ဘက်ဖွင့်စစ်တပ်ပူပေါင်းပြီးတော့မှဒီပြည်သူတွေကလည်းတယောက်ချင်းစီလိုက်နာရမယ့်အချက်တွေပေါ့ကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားမှုတွေကိုဟိုလိုက်နာဖို့လိုတယ်ခုနကောအော်ဒီထောက်ကတလို့ပါပဲတကယ်လော့ဒ်ဒေါင်းစီမီလော့ဒ်ဒေါင်းပေါ့နော်ကျွန်တော်တို့လမ်းလိုက်ချတာတွေဆိုရင်အဲ့ဒီကမိသားစုဝင်တွေကိုလိုက်ကလည်းဒီသူတို့ဒီတော်တော်ချာလာတဲ့လူတွေစောင့်ကြည့်ရမယ့်စီကံတွေပေါ့တော်လာမှုတွေစီကံမှုတွေတိမ်နဲ့တိမ်ပေါ့နောက်တစ်ခုကအစိုးရမှာဘာတာဝန်ရှိလဲဆိုတော့ဒီစီမင်းလော်ဒ်လုပ်ကခံရတဲ့လူတွေရဲ့နေစာတူပါပေါ့လေနေစိစားဖို့စားဖို့အခြေခံစားကုန်ထောက်ပံ့ပေးဖို့ပေါ့လေဒါအိမ်မတန်မအရေးကြီးတဲ့အရာဖြစ်ပါတယ်လို့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာနောက်တကားဒေတာအကူအညီဆောင်ရှောက်ရေးအဖွဲ့ခေါင်းဆောင်စစ်တွေဒေတာကန်တူဖြစ်တဲ့ဦးအောင်ထေးကျွန်တော်နောက်စစ်တွေကပဲဝန်လဲဖောင်ဒေးရှင်းရဲ့ဒါရိုက်တာဖြစ်သူကိုခိုင်ကောင်းဆန်တို့ကို VOA မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာအားလုံးပဲဒီယောဂဘူးအန်ဒရယ်ကနေကြွေးကြပါစေအဆက်ဆက်ရအဆင်ပြေပြီးတော့စစ်တွေမျိုးအပါဝင်ရခိုင်ပြည်နယ်တစ်ခုလုံးဒီယောဂဘူးအန်ဒရယ်ကအမြန်ဆုံးပြည့်ရှင်းပါစေလို့ဆုတောင်းပါတယ်ခင်ဗျာ
ပေးလို့ဆွေးနွေးပြပါစေခင်ဗျာကျေးဇူးတင်ပါတယ
်ကျေးဇူးပါ
ဒီဆွေးနွေးခန်းအတန်သွင်းနေချိန်တွင်မိုးရွာလာတာကြောင့်ရောအင်တာနက်ဆက်သွယ်ရေးကြောင့်ပါတချို့နေရာတွေမှာအတန်မကြီးလင်းတာနောက်ခံမိုးတံပါလာတာအတန်တစ်ထပ်ဝင်တာတွေရှိကြတဲ့ပေါ်တောင်းပန်ပါတယ်ကိုဗစ် -19 ရေပေါ်ခြေနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညဒိုင်းလေးလိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ဒီနေရာဝေးပွားပြီးကျန်းမာပျော်ရွှင်ကြပါစေကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ
CEO ရဲ့ကဘာတစ်ပါးစီးသွားအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မစုမြတ်မောင်ပါ။အခုတခါတော့ COVID-19 ရောဂါကာကွယ်ရေးအတွက်ကိုစိတ်ကူးကောင်းကောင်းပြင်ဆင်ထားတဲ့စားတောက်ဆိုင်တွေစီလှည့်ပြီးတော့သွားစားကြရအောင်ပါ။ရောဂါမကူအောင်တယောက်နဲ့တယောက်နင်းနီးကပ်ကပ်မနေကြအောင်အကြံပြုချက်တွေရှိနေချိန်မှာတချို့စားတောက်ဆိုင်တွေကစပန်းကြကြဝတ်စားထားတဲ့အရုပ်တွေကိုထားပြီးတော့စပွဲတစ်ခုနဲ့တစ်ခုကပ်မနေအောင်ပြင်ဆင်ထားကြပါတယ်။စားတောက်ဆိုင်တွေရဲ့ထူးခြားတဲ့ social distancing အပြည့်အစုံတွေကိုကမ္ဘာတစ်ဝှမ်းသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင်။ကမ္ဘာကယောဂကြီးဖြစ်နေချိန်မှာယောဂမကူနိုင်အောင်တည်ထားဆောင်ရွက်မှုတွေကိုနေရာအနှံ့တွေးမြင်နေရပါတယ်။ယောဂထိန်းချုပ်မှုကန့်သတ်ချက်တွေကြောင့်လားနဲ့ချီပိတ်ထားခဲ့ရတဲ့စားတောက်ဆိုင်တွေနိုင်ငံတော်တော်များများမှာအခုတစ်ဖြည်းဖြည်းပြန့်ဖွဲ့နေကြပေမဲ့အရင်လိုအပြည့်အဝပြန့်ဖွဲ့နိုင်တဲ့အခြေအနေမျိုးတချို့နေရာတွေမှာမရောက်သေးပါဘူး။စပွဲတစ်ခုနဲ့တစ်ခုဘလောက်ခြားထားရမယ်ဆိုတဲ့ညွှန်ကြားချက်နဲ့အညီစိုင်းတချို့ကတော့စိတ်ကူးကောင်းကောင်းနဲ့ပြင်ဆင်ထားကြပါတယ်။ဆိုင်ထဲမှာလူချောင်းနေတယ်လို့မဖြစ်ရအောင်ရောလာစားသူတွေရဲ့စပွဲတွေတစ်ခုနဲ့တစ်ခုကပ်မနေအောင်ပါဟန်ပန်အမူအရာအပြည့်နဲ့အယုတ်တွေထားပြီးပြင်ထားကြပါတယ်အမေရိကန်ပြည်ထောင်စု Virginia ပြည်နယ်ထဲမှာရှိတဲ့ In at Little Washington ဆိုတဲ့စားတောက်ဆိုင်မှာတော့1940ပြည့်နှစ်ပိုင်းတွေက fashion ပုံစံစမတ်ကြကြဝတ်စားထားတဲ့အယုတ်တွေကိုထားထားပါတယ်အယုတ်တွေနဲ့စပွဲတွေချထားတာကြောင့် social distancing လုပ်ရရသလိုလာစားသူတွေအတွက်စိတ်ဝင်စားစရာလည်းဖြစ်နေပါတယ်
So between each table, we have these very charming and alluring mannequins.
စပွဲတစ်ခုနဲ့တစ်ခုကြားမှာဆန်လုံးနေကြတဲ့ပိတ်ကိုချစ်ခင်စရာဆွဲမစရာကောင်းတဲ့အယုတ်တွေကိုထားထားပါတယ်။လာစားသူတွေရဲ့စပွဲတစ်ခုကြားမှာသူတို့ကိုထားလိုက်တဲ့အတွက်လူတွေကိုခွဲလိုက်ရရောက်တယ်လို့စိုင်ထဲမှာလည်းလူပြည့်နေတယ်လို့ဖြစ်စီပါတယ
်။စိုင်ပန်ရှင်လည်းဖြစ်တဲ့စဖို့မှုကြီး Patrick O'Connell ပါ။ Washington DC က Design Foundry and Signature ပြောဆက်ရုံကအယုတ်တွေအတွက်အဝတ်အစားနဲ့မိတ်ကပ်ကိုပြင်ဆင်ပေးထားပါတယ်။ပ ဗြိတိန်နိုင်ငံလန်ဒန်မြို့တော်ရဲကမေဖဲအရပ်မှာရှိတဲ့မစ္စတာဖောက်စ်ဆိုတဲ့အရပ်ပါမှာလေဗီတိုရီယာခေတ်ကအဝတ်အစားတွေဝတ်ဆင်ထားကြတဲ့အယုတ်တွေကဧည့်သည်တွေတယောက်နဲ့တယောက်နိနိကက်ကက်ဖြစ်မနေဖို့ကူညီနေပါတယ်။လန်ဒန်မြို့ရဲမှာအရပ်ပါ၁၁ခုပိုင်းနဲ့ Inception Group လုပ်ငန်းအုပ်စုကြီးကအရပ်ပါမှာအယုတ်တွေသုံးပြီးတော့ social distancing လုပ်နေတာဖြစ်ပါတယ်။
Rather than taking out lots of the furniture, we've bought mannequins.
Kongli's aware of the pandemic, so a chance we started a youth group to take it over. This is the drink about, but it's around the world in 80 days. So take a second time a youth group we started to take it over. A kind of take it over. Pull it over. Lubie the thing that Lubie la chicken is a second job. Let count over. A cool of being sent to the store. The entry fee is a to go la chicken. The youth group double la chicken. The immune pull job. The dollar second job. The don't jam. We go here.
Inception Group လုပ်ငန်းအုပ်စုကြီးကိုပူးတွဲတည်ထောင်သူ Charlie Gikes ကရှင်းပြနေတာပါ။ဗြိတိန်ကစားတောက်ဆိုင်တွေအရပ်ပါးတွေမှာစပွဲကုန်တွေကိုအနည်းဆုံး2မီတာခွာထားရမယ်ဆိုတဲ့စည်းကမ်းချက်တွေကြောင့်ဆိုင်တွေအတွက်အခက်တွေ့နေကြပါတယ်။စည်းကမ်းချက်အတိုင်းသာဆိုရင်ဒီဆိုင်မှာပုံမှန်120လောက်ဧည့်သည်ဆန္ဒကနေ30ကိုပဲဝင်ခွင့်ပြုရမလို့ဖြစ်နေပါတယ်။
2 meters would be very difficult. The room currently is spaced out.
2 meter ခွာထားမယ်ဆိုတော့တော်တော်ကိုမလွယ်တာပါ။လောလောဆယ်တော့စပွဲတွေကို2 meter ခွဲစီချထားပါတယ်။ရုပ်တွေရှိတဲ့စပွဲနာဆိုရင်တော့အိတ်ထပ်ပို့ပြီးတော့ကတ်ပါတယ်။စီးပွားအတွက်ပြောရရင်စပွဲကုန်တစ်ခုနဲ့တစ်ခုကြားမှာ2 meter ခွဲထက်ကျော်ရင်မကိုက်တော့ပါဘူး။အခုက2 meter ခွဲစီခွာလိုက်တော့ပုံမှန်ဧည့်သည်ပမာဏရဲ့60ရာခိုင်နှုန်းလောက်ဖြစ်သွားပါတယ်။2 meter စီးတာခွဲထားမယ်ဆိုရင်30ရာခိုင်နှုန်းအထိကျသွားမှာပါ။အဲ့ဒါဆိုရင်တော့စီးပွားရေးအရာအလုံးမဖြစ်တော့ပါဘူး။
သူတို့ဆိုင်တွေစီလာကြသူတွေယောဂကူးမှဆိုးရိမ်နေကြမလို့အောင်လိုအပ်တဲ့လှုပ်ဆောင်မှုအားလုံးကိုလှုပ်ထားပေးတယ်လို့ဆိုပါတယ်။လစ်တူဝေးနီးယားနိုင်ငံဖီလ်နီယပ်မြို့တော်ကစားတောက်ဆိုင်မှာတော့ကန့်ကွက်ချက်တွေဖယ်ရှားပြီးစဆိုင်မှာလာစားသူတွေတိတ်မများသေးခင်ဆိုင်ထဲမှာလူတွေရှင်းရှင်းကြီးဖြစ်နေလို့မြင်ရတာစိတ်မချမ်းသာတဲ့ဆိုင်ရှင်ကပထမဗိုလ်မယုတ်တွေတယ်ဒီဘဲအယုတ်တွေထားဖို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့မြူရဲကဒီဇိုင်နာတွေတီးတန့်ချုပ်အဝတ်ထည်တွေရောင်းတဲ့ဆိုင်တွေကိုအားပေးကြောင်းရမယ်လို့ဆုံးဖြတ်ခဲ့တာပါ။ကိုဗစ်ကရောဂါကြောင့်ထိခိုက်နေတဲ့ဖက်ရှင်လုပ်ငန်းကိုကုညီရလဲရောင်းနေတာကြောင့်ဒီဇိုင်နာတွေကတော့ကျေးဇူးတင်ကြပါတယ်
။အာ ne je ne peux pas dire que croyez au vacar
colo ။ Nia so ရုပ်တွေကိုဝတ်စားတင်ဆက်ပေးနေတော့တချို့ကစိတ်ဝင်စားလာမိကြတယ်။အထူးသဖြင့်ဒီဝတ်တွေကိုသဘောကျလို့ဝယ်ခြင်းနဲ့ဘယ်မှာအော်ဒါလုပ်လို့ရလဲလို့လာမိကြတာပါ
။ကိုဗစ်ထိန်းချုပ်ရေးကန့်သတ်ချက်တွေကိုပြန်လည်ဖြေလျှော့ပေးထားတဲ့ဂျပန်နိုင်ငံတိုကျိုမြို့တော်ရဲကလူငယ်တွေအသွားများတဲ့ဂင်ဇာအရပ်မှာလည်းအခုပြန်လည်စီကားနေပါပြီ။ဒါပေမဲ့တတိထားပြီး social distancing လုပ်နေကြသေးတာမို့ Cheers One ဆိုတဲ့အရပ်ပါနဲ့စားတောက်ဆိုင်မှာလည်းအဲ့ဒီတွေနိနိကကက်ဖြစ်မနေအောင်လို့အယုတ်တွေနဲ့ခြားထားပါတယ်။မျော်လင့်မထားတဲ့အယုတ်တွေကိုတွေးရတဲ့အတွက်ဆိုင်လာသူတချို့ကတော့အစမှအံ့ဩသွားကြပါတယ်။
なくってきた時は結構ちょっとびっくりしました
。ウェンウェラジンのネネアンオトアバレ。だびね見やら漂せやかうまれ。
နိုင်ငံတကာမှာ COVID-19 ကာယောဂါကြောင့်ထိခိုက်ခဲ့တဲ့စားတောက်ဆိုင်လုပ်ငန်းတွေဟာပြန်ပြီးစီးပွားရေးဥမော်လာဖို့စ조사နေကြရပါတယ်။ဒီလိုစ조사တဲ့နေရာမှာအခုလိုမျိုးထူးထူးခြားခြားအယုတ်တွေတုံပြီးလာစားသူတွေစိတ်ဝင်စားလဲဖြစ်တခြားအဲ့တဲ့တွေနဲ့လည်းနိနိကကဖြစ်မနေအောင်လှုပ်ထားတဲ့ဆိုင်တော်တော်များများအခုရှိနေကြပါတယ်ရှင
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြပါတော့မယ်ခင်ဗျာ
ဩဂတ်လ16ရက်နေ့ဟာအမေရိကန်ပြည်အောင်စုရဲ့ဖွဲ့စည်းပုံခြေကျန်ဥပဒေပြင်ဆင်ချက်အမှတ်19ကိုအတည်ပြုခဲ့တဲ့ရာပြည့်အထိမ်းအမှတ်နေ့ဖြစ်ပါတယ်။အမေရိကန်ပြည်အောင်စုဒါမှမဟုတ်ဘယ်ပြည်နယ်ကမဆိုလိန်ကြားမှခွဲခြားမှုကိုအခြေခံပြီးတော့နိုင်ငံသားတွေရဲ့လက်ပေးပိုင်ခွင့်ကိုမငင်းပယ်ဖို့ဒါမှမဟုတ်တေးတိမ်အောင်မလုပ်ဖို့ဒီပြင်ဆင်ချက်အမှတ်19ကနေပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီနေ့မှာတော့အမေရိကန်မျိုးသမီး26တန်းဟာသူတို့နိုင်ငံရဲ့အနာဂတ်အတွက်ဆုံးဖြတ်ချက်ထားရမှာပါဝင်ကူညီနိုင်ခွင့်ရရှိခဲ့ကြပါတယ်။အမျိုးသမီးတွေမဲပေးပိုင်ခွင့်လှုပ်ရှားမှုကို1848ခုနှစ်ကကျင်းပခဲ့တဲ့ပထမအကြိမ်အမျိုးသမီးအခွင့်အရေးညီလာခံကြီးကနေတရားဝင်စတင်ခဲ့ကြပါတယ်။အဲဒီကနေစပြီးအနှစ်90အတွင်းအမျိုးသမီးမဲပေးခွင့်လှုပ်ရှားသူအမျိုးသမီးတွေရောအမျိုးသားတွေပါအမျိုးသမီးတွေတရားဝင်မဲပေးခွင့်အတွက်ဖြစ်နိုင်တဲ့ဗက်ပေါင်းစုံကနေစ조사ခဲ့ကြပါတယ်။နှစ်ရှည်လများအချိန်ယူခဲ့ရသလိုတိတ်လက်ဝင်လာတဲ့မျိုးသမီးတွေမဲပေးခွင့်ရဖို့အာမခံချက်အတွက်ဖွဲ့စည်းပုံခြေကံဥပဒေပြင်ဆင်နိုင်ဖို့သူတို့တွေစီရင်လှုံ့ဆော်ခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲတချို့မျိုးသမီးတွေကတရားမဝင်မဲပေးခဲ့ကြလို့တရားစွဲခံကြရပြီးတော့တရားသူကြီးတွေကသူတို့ဘက်ကလိုက်ပြီးဆုံးဖြတ်ပေးလိမ့်မယ်လို့လည်းမျှော်လင့်ခဲ့ကြတာတွေရှိပါတယ်တဲ့။သူတို့အမှုရှုံးတဲ့အခါပြည်နယ်အဆင့်ကိုအယူခံတက်ကြပါတယ်။ ဖွဲ့စည်းပုံပြင်ဆင်ချက်19အတည်ပြုပြဋ္ဌာန်းပြီးတဲ့နောက်ပိုင်းမှာတော့အမျိုးသမီးတွေနေပေးခွင့်ရခဲ့ကြပြီဖြစ်လို့ပြည်နယ်အားလုံးရဲ့ထက်ဝက်အထူးသဖြင့်အနောက်ဘက်ခြမ်းကပြည်နယ်တွေမှာသူတို့အမှုတွေနိုင်ခဲ့ကြပါတယ်။ဒီလှုပ်ရှားမှုစီးရင်ရေးကတဖြည်းဖြည်းနဲ့နောက်ဆုံး1919ခုနှစ်ဇွန်လမှာကွန်ဂရက်စ်တော်မှာမဲခွဲခဲ့ကြပါတယ်။အဲဒီတုန်းကအမေရိကန်ပြည်ထောင်စုမှာ48ပြည်နယ်ပဲရှိသေးတော့ဒီပြင်ဆင်ချက်အတည်ပြုဖို့48ပြည်နယ်ရဲ့ထောက်ခံမဲ၄ပုံ၃ပုံလိုအပ်ပါတယ်။တင်နစီပြည်နယ်ကတော့ဖွဲ့စည်းပုံပြင်ဆင်ချက်အမှတ်19ကို1920ခုနှစ်ဩဂတ်စ်လ18ရက်နေ့ကြာမှနောက်ဆုံးအနေနဲ့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်။အမျိုးသမီးတွေမဲသေးပိုင်ခွင့်လှုပ်ရှားမှုခေါင်းဆောင်တွေကတယောက်ဖြစ်တဲ့ Susan B. Anthony က1883ခုနှစ်တုန်းကသူပြောခဲ့တဲ့ကြော်ကြားတဲ့မင်ကုန်းထဲမှာအမေရိကန်ဖွဲ့စည်းပုံခြေချံဥပဒေဟာအမျိုးသမီးတွေရဲ့စွန့်ရည်မြင့်မှာရေးအတွက်တရားမျှတမှုကိုဆောင်ကျင်းပေးနိုင်တယ်လို့အစချီထားပါတယ်။အမေရိကန်ပြည်သူတွေဖြစ်တဲ့ကျွန်ုပ်တို့ဟာပိုပြီးပြည်စုံတဲ့ပြည်ထောင်စုကြီးတရက်ဖွဲ့စည်းနိုင်ရေးတရားမျှတမှုရှိရေးပြည်ရင်းအေးချမ်းတရားရေးစိတ်ချရအောင်အထွေထွေဝန်ဆောင်မှုတိုးတက်အောင်ကိုယ်တိုင်လွတ်လပ်မှုအတွက်ကောင်းချီးမင်္ဂလာတွေနဲ့တာယာဝပြောရေးအတွက်အမေရိကန်ဖွဲ့စည်းပုံခြေချံဥပဒေကိုရေးဆွဲအတည်ပြုပြဋ္ဌာန်းကြပါစို့လို့ဆော်ဩခဲ့ပါတယ်။ကျွန်ုပ်တို့လိုဆိုတဲ့နေရာမှာပြည်သူတွေကိုပြောတာဖြစ်ပါတယ်။ကျွန်ုပ်တို့ဆိုတဲ့လူပြူအမျိုးသားတွေပဲမဟုတ်ပါဘူးတဲ့။ကျွန်ုပ်တို့ဆိုတဲ့အမျိုးသားတွေကြီးပါတဲ့နိုင်ငံသားတွေပဲမဟုတ်ပါဘူးတဲ့။ဒါပေမဲ့ပြည်အောင်စီကြီးကိုထူထောင်ကြတဲ့ပြည်သူလူထုတစ်ရက်လုံးဖြစ်တဲ့ကျွန်ုပ်တို့ကိုဆိုလိုတာပါလို့ပြောပါတယ်။လူမျိုးမှုကောင်းကြီးမင်္ဂလာတွေကိုဆွတ်လွတ်ဖို့မဟုတ်ပဲလူကြုံစိတ်ချရအောင်ပိုက်ထွေးကြဖို့ဆိုတာကတော့ကျွန်ုပ်တို့ရဲ့ထက်ဝက်ပဲမဟုတ်သလိုကျွန်ုပ်တို့အနာဂတ်ရဲ့ထက်ဝက်အတွက်လည်းမဟုတ်ပါဘူးတဲ့အမျိုးသမီးတွေနဲ့အမျိုးသားတွေပါဝင်နေပြည်သူတရက်လုံးအတွက်ဖြစ်ပါတယ်လို့အမျိုးသမီးတွေနေပေးခွင့်ရရေးတိုက်ပွဲဝင်ခဲ့တဲ့ခေါင်းဆောင်တူဖြစ်သူ Susan B. Anthony ကပြောကြားခဲ့ကြောင်းပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ။မှတ်ချက်ပေးလို့ရင် Editorials VOA Washington DC 20237 USA ကိုစိုက်သားပေးပို့နိုင်ပါတယ်။ www.voanews.com/editorials ကိုလည်း email ပေးပို့နိုင်သလို2026193943ကိုလည်း fax နဲ့ပေးပို့နိုင်ပါတယ်ခင်ဗျာ။
အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါ။အာဖရိကဒေသတလောပိုလီယိုအကျော်သေးရောဂါကင်းစင်သွားပြီဖြစ်ကြောင်း WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကအကြေညာလိုက်ပါတယ်။အာဖရိကဒေသမှာ၄နှစ်တာကာလအတွင်းပိုလီယိုရောဂါဖြစ်ပွားသူတယောက်မှမရှိတဲ့နောက်အခုလိုကြေညာလိုက်တာပါ။ဒါဟာ WHO ရဲ့ဒေသ6ခုထဲက5ခုမှာဒီရောဂါကင်းသွားတာဖြစ်ပြီးကမ္ဘာလူရေအဖြစ်90ရာခိုင်နှုန်းကျင်းသွားတဲ့သမိုင်းဝင်အောင်မြင်မှုဖြစ်ပါတယ်။ဒါအပြင်ကြောက်ရောဂါပြီးရင်ကမ္ဘာမှာကူးစက်မှုဒုတိယအများဆုံးဖြစ်တဲ့ပိုလီယိုရောဂါကမ္ဘာမှာကင်းစင်အောင်လုပ်နိုင်ဖို့ပိုးပြီးနှိမ့်ဆက်လာတာလည်းဖြစ်ပါတယ်။အခုလိုအောင်မြင်မှုရအောင်ဆယ်စုနှစ်နဲ့ချီပြီးစူးစမ်းခဲ့ကြရတာပါ။လာမယ့်ရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ကို Republican Party ရဲ့သမ္မတလောင်းဖြစ်နေပါဝင်ရှင်ပြိုင်ဖို့အမည်စင်တင်သွင်းတဲ့Republican Party ရဲ့နိုင်ငံလုံးဆိုင်ရာပါတီနီလာခံဒုတိယနေဖြစ်တဲ့အင်ဂါနေညမှာသမ္မတကတော့ Melania Trump ကသမ္မတအင်ဂျူနှင်းစီဦးလင်ကနေမင်းကုန်းပြောကြားမှာဖြစ်ပါတယ်။အင်ဂါညမင်းကုန်းပြောကြားတဲ့သူတွေထဲမှာနိုင်ငံခြားရေးဝန်ကြီး Mike Pompeo အထက်လွှတ်တော်မှ Rand Paul Iowa ပြည်နယ်အုပ်ချုပ်ရေးမှူး Kim Reno စပြင်သမ္မတ Trump ရဲ့သားဖြစ်သူ Eric Trump နဲ့သမီးဖြစ်သူ Tiffany Trump တို့လည်းပါဝင်ပါတယ်။မြန်မာနိုင်ငံမှာမနေ့အင်္ဂါနေ့ညအထိဆို COVID-19 လူနာသစ်အယောက်30ထပ်ပြီးတွေ့ခဲ့ရပါတယ်။ဒါဟာနိုင်ငံတွင်းတရက်ထဲကူးစက်မှုအများဆုံးစံချိန်တင်သွားတာပါ။ရခိုင်ပြည်နယ်စစ်တွေက12ဦး၊ပေါက်တော့က12ဦး၊ကြောက်ဖြူက3ဦးနဲ့ကျန်4ဦးကဟာခါတောင်ကြီး၊မော်လမြိုင်နဲ့ရန်ကုန်မရန်ကုန်မြို့နယ်တို့ကဖြစ်ပါတယ်။အထူးပြုလူနာ30ထဲက28ဦးကပြည်ရင်းကူးစက်မှုဖြစ်ပြီး COVID-19 ရောဂါအထူးပြုလူနာတွေနဲ့ထိတွေ့မှုမရှိခဲ့သလိုပြပတ်ထီးသောရာဇဝင်လည်းမရှိသူတွေပါအခုကရခိုင်ပြည်နယ်တစ်ခုထဲမှာပဲကူးစက်သူ100ကျော်သွားပြီဖြစ်ပြီးတနိုင်ငံလုံးအတွက်ရောဂါကူးစက်သူကစုစုပေါင်း504ယောက်ရှိနေပါပြီမြန်မာနိုင်ငံတွင်နိုင်ငံတကာရာဇဝင်မှုကျူးလွန်ခြင်းရှိရှိဆစ်ဆဲနေတဲ့ကုလသမဂ္ဂအစုံစမ်းဆစ်ဆဲသူတွေကို Facebook မှာရှိတဲ့အချက်လက်တွေမျှဝေပေးရခဲ့တယ်လို့ Facebook ကုမ္ပဏီကပြောပါတယ်ရွှေချရီကိုဆန့်ကျင်တဲ့အမုန်းတရားတွေဖြန့်နေတာတွေရက်ဆိုင်ပစ်ဖို့ဆိုပြီး2018မှာ Facebook ကဖယ်ရှားပစ်ခဲ့တဲ့မြန်မာစစ်တပ်နဲ့ဆက်နွယ်နေတဲ့အကောင့်စာမျက်နှာတွေကိုမြန်မာနိုင်ငံဆိုင်ရာတရားလွတ်လပ်တဲ့စုံစမ်းရေးအဖွဲ့
RIMM ကိုပေးရခဲ့တယ်လို့ Facebook ကပြောပါတယ်။ဗတ်တဖူးနေမနေ့ကသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပ
This program has come to you from the Voice of America, Washington.